ယနေ့သာသနာတော်နှစ်2549ခုနှစ်ကောဇာတက္ကရာ1365ခုနှစ်တပေါင်းလာကြီးကျော်15ရက်ခရစ်နှစ်2004ခုနှစ်မလ20ရက်စနေနေ့မှာစကိုင်းတောင်ရုံမြတ်စွာကျောင်းတိုက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုတာကမန္တလေးမြို့အမှတ်653ဥပါဒလမ်း87လမ်း82လမ်း42-43 ကျောင်းဆံပွဲချက်မှနေထိုင်တဲ့နှစ်ဖက်သောမိဘများကျေးဇူးရှင်များကိုမူထားပြီးတော့ကိုတင်ဦးမဝါဝါလင်းတမီးမရမုံဦးမတွေ့တာဦးရွှေရမင်းမိသားစုတို့ကတန်ဃာတော်ရှင်မြတ်135ပါးတို့အားတင်ဝန်ပြည်သူတစ်စုံစီအားဖြင့်135စုံလူတန်းချင်းနောင်နာတဲ့မြတ်စွာအကြောင်းတိုင်းအတွက်ပြုလို့မယ်စီမံကိန်းခြေလူတော်အတွက်နဝကမ္မ၅ဒိန်ချက်လူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမှုစီဝရဒါနကုသိုလ်နဲ့ဥဒကဒါနအခြေအလူကုသိုလ်များကိုပြုလုပ်ကြပါမယ်အဲ့တော့ယနေ့ပြုလုပ်တဲ့ကုသိုလ်နဲ့ဆက်ပြီးတော့ဘုန်းကြီးခေါ်မဲ့တရားကဒီပစ္စုပန်လက်ငင်းချမ်းသာရေးတရားတော်ပစ္စုပန်လက်ငင်းမှာချမ်းသာစေတဲ့တရားကိုမူဝရဏဖြစ်နေခေါ်ကြပေးပါမယ်ဒီလူတိုင်းလူတိုင်းတတဝါတိုင်းတတဝါတိုင်းအလုံးချမ်းသာမှုလူရှိကြတယ်။ဒါပေမဲ့လို့တတဝါတွေစိတ်ဆင်းရဲမှုတွေ၊ရင်ငိုးတွေ၊ဒေါသတွေ၊အာဃာတတွေနဲ့စိတ်ညစ်နေရတာနဲ့ဆက်ပြီးတော့မြတ်စွာဘုရားကနေပြီးတော့ပြန်လည်ဟောကြားတဲ့တရားကိုဘုန်းကြီးကယူပြီးတော့ဒီတက္ကပညာတုတ်တန်နေရာနေပြီးတော့ယူပြီးတော့အဲ့ဒီပစ္စုပန်ကံငင်းချမ်းသာရေးတရားဆိုပြီးတော့အမိတက်ပြီးတော့အနည်းငယ်ဟောကြားပေးပါမယ်။ဒီတရားကိုနာယူကြည့်တဲ့အခါမှာလည်းမိမိတို့ကဒီတရားကိုကြီးမုံမှန်တပွဲရှုပြီးတော့သိချာစူးစိုက်နာပြီးတော့ကိုယ့်ရဲ့စိတ်အစဉ်မှာပြင်ဆင်ရရှိတာကိုပြင်မယ်ဆိုလို့ရှိရင်ဒီတရားနာရကျိုးလည်းပဲနှက်ပါတယ်ကုသိုလ်လောကကျိုးလည်းပဲနှက်ပါတယ်မိမိတို့တန်တန်မှာမြတ်စွာဘုရားဟောကြားတဲ့အတိုင်းဖြူစင်ပြီးဖြူစင်တဲ့စိတ်တွေရှိနေပြီဆိုရင်လည်းကိုယ့်အကူဝမ်းမြောက်ဝမ်းသာချက်ပြီးတော့ကျင့်သုံးဖို့ရှိပါတယ်တကယ်လို့မိမိတို့ရဲ့စိတ်တက်လေးမှာချွင်းချက်လေးတွေ့ပြီဆိုရင်လည်းဒါဟာပြုပြင်ဖို့ဒီတရားတွေဆိုတာကတော့ဒီတရားမှန်ရင်းနဲ့တူတယ်လို့ခေါ်ထားတာရှိပါလေမှန်လို့ကြည့်ပြီးတော့ပြင်လို့ပဲမိမိတို့ဒီတရားတွေကိုနားယူပြီးတော့တရားစာပေတွေကိုဖတ်ပြီးတော့တရားတွေဆွေးနွေးပြီးတော့ကိုယ်မှပြည့်စုံရင်လည်းဝမ်းမြောက်ဝမ်းသာဖြစ်ရပါမယ်မပြည့်စုံနေဘူးဆိုရင်လည်းစူးစမ်းပြီးတော့ဖြစ်ကျင်မယ်ဆိုတဲ့စိတ်တက်နဲ့နားယူလို့ရှိရင်တရားနာရကျိုးတရားဆွေးနွေးရကြတရားစာဖတ်ရကြနတ်တော်တော်မြတ်စွာဘုရားဒီနေ့တော့အိန္ဒတာလဆိုတဲ့နဘဲဝင်ပေါက်တဲ့လိုင်းကူမှာတရင်သုံးနေတဲ့အချိန်မှာတရားမင်းလာပြီးတော့လျှောက်လို့မြတ်စွာဘုရားကဒီတရားကိုဟောခဲ့တာတရားမင်းကဘလို့လျှောက်တော့ဆိုတော့မြတ်စွာဘုရားကနေပြီးတော့မေးချင်ရမေးဆိုတော့ခွင့်ပြုတော့တရားမင်းကမြတ်စွာဘုရားကိုလျှောက်တော့မြတ်စွာဘုရားတဲ့အာလုံးတပည့်တော်တို့လောကမှာလူတွေနဲ့တည်းလူတွေနဲ့တည်းမကားပဲနဲ့ငကားတွေ၊ဂန္ဓဗ္ဗတွေ၊အတုဓာတွေအားလုံးခြုံလိုက်လို့ရှိရင်တတဝါအားလုံးရှိကြပါတယ်မြတ်စွာဘုရားတဲ့။အဲ့ဒီတတဝါအားလုံးမှာတူညီသောဆန္ဒတစ်ခုရှိတယ်။တူညီသောတောင့်တမှုတစ်ခုရှိပါတယ်။အဲ့ဒါဘာလို့ဆိုအားလုံးတတဝါတွေဟာကိုယ့်ကိုယ်ကိုအဝေဒလို့ခေါ်တဲ့ဒီဘေးရန်မရှိတဲ့လူဖြစ်ချင်ကြတယ်ဘုရားတဲ့။အဒန္ဒဘေးတွေဓာတ်တွေဓာတ်တက်ခံရတဲ့ဘေးတွေရနေပြီးတော့လည်းကင်းဝေးခြင်းကြရတယ်။အပြာပိစ္ဆစိတ်ဆင်းရဲမှုဆိုရင်လည်းဘယ်သူမှမကြိုက်ကြဘူးခင်ဗျာ။အတပတ္တဇင်သူတွေဘာတွေလည်းပဲမိမိမှာမရှိခြင်းဘူး။စိတ်ထဲမှာအင်မတန်မှဇင်မျိုးလည်းပဲမရှိခြင်းဘူး။ဘေးဒဏ်တွေလည်းပဲမရှိခြင်းဘူး။စိတ်ဆင်းရဲမှုလည်းပဲမရှိခြင်းဘူး။ဇင်သူလည်းပဲမရှိခြင်းဘူး။နောက်ဆုံးကိုယ့်အကူဒေါသမျက်တွေတယောက်တည်းမမကျေနပ်နိုင်ဖြစ်ပြီးတော့ခတ်ထန်တဲ့ဒေါသဒေါမနတာတွေလည်းပဲတပည့်တော်တို့အာလုံးသောတတ္တဝါဆန္ဒတွေမရှိဘဲနဲ့ငြင်းငြင်းချင်းချင်းနေခြင်းရပါတယ်မြတ်စွာဘုရားတဲ့ဒါပေမဲ့လို့အဲ့ဒီလိုဆန္ဒရှိတဲ့တတ္တဝါအာလုံးပဲလူတွေပါဝင်နတ်တွေပါဝင်ဒီလိုတွေဘလို့နေနေကြတော့ဆိုတော့တယောက်နဲ့တယောက်ရံညိုးတွေနဲ့နေနေတာတွေတွေ့ရပါတယ်ဘုရားတဲ့ကျန်ငိုးတွေနဲ့တည်းမကားပဲနဲ့တခါတည်းရန်ဒဏ်တက်ခံရတာတွေထောင်ဒဏ်တွေအချုပ်ဒဏ်တွေဒီလိုဒဏ်တွေလည်းပဲငြင်းချမှုကိုလိုလားပါရဲ့ဒီလိုဒဏ်တွေအတက်ခံရတာလည်းပဲတပည့်တော်တို့ရှိနေတယ်။နောက်ပြီးတော့အတ္တပတ္တဆိုတဲ့ဒီရံသူတွေဘာတွေလဲရံငိုးထားတဲ့ပုံကူတွေလည်းပဲတပည့်တော်တို့ဘာမှမလုပ်ဖဲနဲ့လက်ကားနေရင်တပည့်တော်တို့အပေါ်မှာရ ရှင်မျိုးအာဂါတတွေထားပြီးတော့မနာလိုတဲ့ပုံကိုယ်တွေလည်းပဲရှိနေကြစိတ်ဆင်းရဲမှုတွေလည်းပဲများပြားပြီးတော့တပည့်တော်တို့ဒီလိုပဲနေနေရရပါတယ်မြတ်စွာဘုရားတဲ့ဒေါသတွေပြန်ထွက်ပြီးတော့ဆန္ဒကတော့ငြိမ်းချမ်းမှုကိုလိုလားပြီးတော့နေကြပြီမဲ့လို့ဒီငြိမ်းချမ်းမှုကိုအာလုံတတ္တဝါတွေကပါဇက်ကထုတ်မပြောပြီမဲ့လို့အာလုံငြိမ်းငြိမ်းချမ်းချမ်းနေခြင်းရပါတယ်တဲ့ဒါပေမဲ့လို့ဒီလိုလိုအာလုံသောပုဂ္ဂိုလ်ဒီမှာလူတွေနဲ့တွေပါဝင်ဘလို့မှမငြိမ်းချမ်းမနဲ့ဒေါသတွေနဲ့စိတ်ဆင်းရဲဇရာတွေနဲ့ဉာဏ်သူတွေနဲ့ဉာဏ်ညိုးတွေနဲ့ဒီလိုပဲလုံးထွေးပြီးတော့တပည့်တော်တွေနေနေရပါတယ်မြတ်စွာဘုရားတဲ့အဲ့ဒီလိုနေနေရတာကိန်တန်ရောစင်နဲ့အဘယ်တန်ရောစင်တရားကြောင့်ဒီလိုတို့ဒီလိုဖြစ်နေကြရပါတယ်မြတ်စွာဘုရားလို့မြတ်စွာဘုရားကမေးတော့တရားမင်းကိုမြတ်စွာဘုရားကပြန်လည်ပြီးတော့ပြန်ကြားလိုက်တရားမင်းနဲ့တင်းလျှောက်တဲ့အတိုင်းပဲလောကမှာလူတွေရောနတ်တွေရောဂန္ဓဗတွေရောအတုဓာတွေရောနဂါးတွေရောအလုံးစုံတတ္တဝါတွေချုပ်လိုက်လို့ရှိရင်ချမ်းသာမှုငြိမ်းချမ်းမှုကိုလိုချင်ရတယ်တဲ့ဘေးရန်ကင်းတဲ့လောကကြီးထဲမှာအေးအေးဆေးဆေးနေချင်ရတာဒါလူတိုင်းရဲ့ဆန္ဒပဲဒါပေမဲ့လို့တဲ့သင်လျှောက်တဲ့အတိုင်းပဲဘေးရန်ကင်းကင်းနဲ့နေချင်ပါတဲ့သူမှဘေးရန်ကြီးရဲ့ကိုယ်မှာဝိုင်းချင်လို့ရန်မျိုးကင်းကင်းနဲ့နေချင်လို့အေးအေးဆေးဆေးနေပါတဲ့သူမှကိုယ်မှာလာပြီးတော့မနာလိုတဲ့ရန်လိုတဲ့ပုံကိုယ်တွေကများပြီးတော့စိတ်ဆင်းရဲမှုတွေကလည်းပဲများလာကျန်သူတွေကများလားဒီလိုနဲ့စိတ်ဆင်းရဲမှုတန်တရာတဲ့လဲပြီးတော့နေကြတဲ့အကြောင်းရင်းပါလဲဆိုတော့အိတ္တမစ္စရိယတန်ရောစင်တာတဲ့အဲ့ဒီတတ္တဝါတွေမှာအိတ္တတန်ရောစင်နဲ့မစ္စရိယတန်ရောစင်ဒီတရားနှစ်ပါးကြောင့်စိတ်ဆင်းရဲရဲ့နေကြရတာလို့မြတ်စွာဘုရားကမိန့်တော်မူခဲ့တယ်။အဲ့တော့မြတ်စွာဘုရားကတန်ရောစင်တရားတွေအများကြီးရှိတဲ့ထဲကလောကလူတွေဟာဘာကြောင့်ချမ်းချမ်းသာသာမနေကြဘဲနဲ့ချင်းချင်းရဲ့ရဲ့တယောက်နဲ့တယောက်တိုက်ခိုက်ပြီးတော့စောင်းမြောင်းပြီးတော့နေကြတာလဲဆိုရင်ဒီအိတ်တာတရားနဲ့မစ္စရိယတရားအိတ်တာဆိုတာကကိုယ့်ရဲ့သာသွားတဲ့ပုဂ္ဂိုလ်ကိုကိုယ့်ရဲ့စီတင်ဥစ္စာတွေသာသွားတဲ့ပုဂ္ဂိုလ်ကိုယ့်ရဲ့ရုပ်ဆင်းလှတာတွေသာသွားတဲ့ပုဂ္ဂိုလ်ကိုယ့်ရဲ့ယာတုတွေဘာတွေမြင့်သွားတဲ့ပုဂ္ဂိုလ်ကိုမလိုလားတဲ့သဘောတရားကိုအိတ်တာလို့ခေါ်ပါတယ်အဲ့ဒီအိတ်တာတရားကြောင့်လည်းပဲမနာလိုတတ်တဲ့တရားကြောင့်လည်းပဲတတ္တဝါတွေဆင်းရဲကြရတာတဲ့။နောက်နံပါတ်1ကမစ္စရိယ။မစ္စရိယရဲ့သဘောဆိုတာဘာတုံးဆိုတော့အတ္တတံပတ္တိယပရိဟိအတ္တရဏဘာဝက။မိမိရဲ့စိစိမ်ချမ်းသာကိုအထိမခံခြင်းနဲ့အကြည့်မခံခြင်းဒါမစ္စရိယရဲ့သဘော။ကို့မှာရလာပြီဆိုလို့ရှိရင်သူများတွေထိမှသူများတွေယူခြင်းနဲ့သူများတွေခံစားမှစိုးရိမ်နေတဲ့သဘောတရားကိုမစ္စရိယလို့ခေါ်ပါတယ်။အဲ့ဒီလိုအတ္တတံပတ္တိယပရိအတ္တရဏဘာဝတ္တအတ္တဟနာလက္ခဏံဒီလိုမိမိရဲ့စိတ်စိမ်တွေပေါ်မှာသူများတွေဆက်ဆံမှာသူများတွေလာပြီးတော့ထိမှာတို့မှာသူများတွေကြည်မှာသူများတွေကြည်ပြူမှာမကြိုက်တဲ့သဘောတရားကိုမစ္စရိယလို့ခေါ်ပါတယ်။ဒါကြောင့်မင်းတဲ့လောကမှာလူတွေရဲ့ငြိမ်းချမ်းမှုဘေးရန်မရှိတဲ့လောကကြီးတိဆောက်ခြင်းတွေနဲ့လို့ဟောဒီအိတ်တာသူတစ်ပါးကိုတဲ့တာတဲ့ပုဂ္ဂိုလ်တွေကိုမနာလိုတဲ့အိတ်တာတရားမစ္စရိယကို့မှာရှိတဲ့ပစ္စည်းဥစ္စာကိုဘယ်သူမှမမထိတွေ့စေခြင်းနဲ့ကို့ပစ္စည်းကိုအထိမခံခြင်းနဲ့မစ္စရိယတရားဒီတရားနှစ်ပါးကြောင့်တတ္တဝါတွေဟာဆင်းရဲဒုက္ခရောက်ပြီးတော့ဘေးရန်ကင်းတဲ့လောကကြီးတိဆောက်ခြင်းနေပေမဲ့လို့ဘေးရန်ပေါ်တဲ့လောကကြီးတွေနေပြီးသားဖြစ်သွားကြတယ်ဆိုပြီးတော့မြတ်စွာဘုရားကတရားမင်းကိုလောကလူတွေလက်တွေ့ချင်းရဲ့ချင်းဟာဒီအိတ်တာမနာလိုတဲ့တရားနဲ့မစ္စရိယနှမျိုးတွန့်တူကစီလုံးနဲ့တရားတွေကြောင့်စိတ်ဆင်းရဲကိုဆင်းရဲဖြစ်ကြရတာပြီးတော့အချုပ်တွေပါတယ်ဒဏ်တွေခံရရတယ်ဆိုပြီးတော့မြတ်စွာဘုရားကပြန်လည်ပြီးတော့ခေါ်ကြခဲ့ပါအဲ့တော့ဒီဟာနဲ့ဆက်ပြီးတော့ဘုန်းကြီးတို့မဟာစီဆရာတော်ကြီးဆိုတာရှိခဲ့ပါတယ်ဝိပဿနာတစ်ခေတ်မှာနေ့တွေပါတယ်ကြာပြီးတော့ခေါင်းဆောင်ပေါင်းဖြစ်ခဲ့တယ်မဟာစီဆရာတော်ကြီးရှိတယ်အဲ့ဒီမာဒီဆရာတော်ကြီးရဲ့စိတ်ဓာတ်မှာသူတို့ဟိတေတိအဖွဲ့တွေရှိပါတယ်။ဟိတေတိအဖွဲ့ကနေပြီးတော့ဆရာတော်ကြီးကိုသွားပြီးတော့လျှောက်တယ်ပေါ့။တပည့်တော်တို့ရဲ့ဟိတေတိအဖွဲ့အတွက်ဆောင်းဖို့ကောင်းကောင်းလေးလိုက်နာကျင့်သုံးတရားကောင်းကောင်းလေးတစ်ခုလောက်ရေးသားပြီးတော့ချင်းမြင်ပေးပါဗျာလို့မာဒီဆရာတော်ကြီးသွားလျှောက်တော့မာဒီဆရာတော်ကြီးရဲ့အကြမ်းမင်းကိုမြတ်စွာဘုရားကဖြေဆိုခဲ့တဲ့တက္ကပညာတုတ်တန်လေးကဒီစာသားကိုဆိုပြီးတော့မနာလိုကင်းဝန်တူရှင်းလက်ငင်းချမ်းသာကြရမည်ဆိုတဲ့ဒီတရားလေးကိုဆောင်ပုံလေးစီးပြီးတော့အဲ့ရှိတိတိဖွဲ့ကိုရှင်းမြင်ခဲ့ပါတယ်။အ
အဟိတေတိဖွဲ့နေတဲ့ကောမာဇီရိတ်တာတိုင်ဝမ်တစ်ခုလုံးကယနေ့မှအဲ့ဒီဆောင်ဖို့အဲ့ဒီစီမြင်အဲ့ဒီဆောင်ဖို့အဲ့ဒီခေါင်းစည်းလေးကိုနေရာတိုင်းနေရာတိုင်းစာအုပ်တွေမှာရောကျောင်းတွေမှာရောချိတ်ထားပြီးတော့ဒီလိုပေါ့လေးလိုက်နာကြဖို့အတွက်ကျင့်သုံးကြဖို့အတွက်ဖြန့်ဝေထားတာတွေ့ရပါတယ်။အဲ့တော့မြတ်စွာဘုရားဟောကြားတော်မူတဲ့ဒီတရားကိုယူပြီးတော့မာဇီဆရာတော်ကလည်းပဲလောကတတဝါတွေလက်ငင်းချမ်းသာခြင်းလို့ရှိရင်ဒီမနာလိုကင်းဝန်တိုရှင်းလက်ငင်းချမ်းသာကြရမည်ဆိုတဲ့အတိုင်းပဲဒီအိတ်တာနဲ့ကိုယ့်ရဲ့သားတဲ့ပုဂ္ဂိုလ်ကြီးရုပ်ရည်အချင်းသားသားစီးစဉ်အချင်းသားသားဇာတိအချင်းသားသားကိုကဝမ်းမြောက်ဝမ်းသာဖြစ်အောင်ကြိုးစားရတယ်။ဒုက္ခနဲ့သူဖြစ်သွားတာကိုကိုကနေဘေးကနေပြီးတော့မနာလိုမရှိစိတ်ဖြစ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကအင်မတန်မှစိတ်ဆင်းရဲတယ်။သူ့လောက်စိတ်ဆင်းရဲတဲ့ပုဂ္ဂိုလ်လောကမှာမရှိနိုင်ဘူး။မေစရိယဆိုတာကတော့ကိုယ်မှရလာတဲ့ပစ္စည်းဥစ္စာကိုမိပါရီဆွေမျိုးတွေမောင်နှမသားချင်းတွေနဲ့မျှဝေပြီးတော့အေးအတူကိုယ်မျှကိုချမ်းသာလို့ရှင်သူတို့ချမ်းသာအောင်တက်နိုင်နေမျှနောက်ဆုံးမှအသိဉာဏ်အမြင်တွေကျေလာပြီဆိုလို့ရှင်ကိုယ့်ရဲ့ရက်ကွက်ကိုယ့်ရဲ့မျိုးရွာကိုယ့်ရဲ့နိုင်ငံအတွက်ငါဒါတွေကိုသုံးချပြီးတော့ချမ်းသာအောင်လုပ်မယ်ဆိုတဲ့စိတ်ရှိမှပုဂ္ဂိုလ်ဆိုတာသေတဲ့အထိစိတ်ချမ်းသာပါတယ်ဘလောက်ဆုံးပြည့်စုံဥစ္စာတွေရှိရှိစောစောလိုပေါ့ကိုယ့်ပစ္စည်းကိုထိတာမကြိုက်ကိုယ့်ပစ္စည်းကိုကင်တာမကြိုက်မောင်နှမသားချင်းဖြစ်ပေစေကိုယ့်ပစ္စည်းတွေကိုအထင်မှခံနိုင်မှုဆိုရင်အဲ့ဒီပုဂ္ဂိုလ်တော့ဆင်းရဲတာမရှိဘူးဆိုတာကိုရည်ရွယ်ပြီးတော့မာတိဆရာတော်ကြီးကလည်းပဲသူ့ရဲ့သာဝကတွေသူ့ရဲ့တပည့်တွေဒီအိတ်တာမစရိယကျင်းလို့ရှိရင်လက်ငင်းချမ်းသာပါတယ်ဆိုတာကိုသိစေခြင်းလို့အဲ့ဒီဆောင်ပုဂ္ဂိုလ်ကြီးသားပြီးတော့ချီးမြှင့်ခဲ့ပြီးပါတယ်ဒါကြောင့်မာတိဣတ္တာတွေဘာတွေမှာရောက်တဲ့အခါသူတို့ရဲ့စာအုပ်တွေဘာတွေမှာဒီဆောင်ပုဂ္ဂိုလ်လေးဖြစ်ပေါ်လာခြင်းရဲ့တမိုင်းကြောင့်ဟာရှိတည်ပြီးဖွယ်ရတယ်လျှောက်လို့ဆရာတော်ကြီးကလည်းကြီးသားချီးမြှင့်တယ်ဆရာတော်ကြီးကလည်းပဲဘယ်ထဲကနေချီးမြှင့်တာလို့ဆိုတော့စောစောကဒီတုတ်မဟာဝါပါဠိတော်ထဲမှာလာတဲ့သက္ကပညာတုတ်တံကတရားမင်းလျှောက်တဲ့အတိုင်းမြတ်စွာဘုရားကပြန်လည်ပြီးတော့လောကတတဝါတွေကငြိမ်းချမ်းခြင်းဆိုတဲ့လောကကြီးကိုတိဆောက်ခြင်းမယ်မဲ့လို့တဲ့ဟောဒီအိတ်တာမစ္စရိယတန်ရောစဉ်နှစ်ပါးရှိနေတယ်မြတ်အဲ့ဒီတတဝါတွေကဘယ်တော့မှမငြိမ်းချမ်းနိုင်ဘူးဆိုပြီးတော့မြတ်စွာဘုရားဟောကြားတဲ့တရားကိုယူပြီးတော့မာဇီဆရာတော်ကြီးကလည်းပြန်ပြီးတော့မိန့်တော်မူခဲ့တယ်ရေးသားပြီးတော့ချီးမြှင့်ခဲ့ပါတယ်ယနေ့ရှင်ရဲမိသားစုနဲ့တကွာအလုံးစုံတရားဓမ္မတွေလည်းပဲမြတ်စွာဘုရားဟောကြားတဲ့တရားတော်ကိုကြည်လို့ရှိရင်ကြည်လို့ရှိရင်ဒီအိတ်တမစ္စရိယတရားသိပြီးတော့သိချင်းရည်စေတတ်တယ်ပစ္စုပန်ဘဝတမလွန်ဘဝမှာလည်းပဲဘယ်တော့မှဒီတရားနှစ်ပါးရှိနေတဲ့ပုဂ္ဂိုလ်ဟာမကြည်ဘဝဘူးပစ္စည်းတွေဘယ်လောက်ပဲရှိနေနေအိတ်တမစ္စရိယတရားရှိတဲ့ပုဂ္ဂိုလ်မှာအနည်းနဲ့နှိုးချောက်ပြီးတော့သိတဲ့အချင်းလည်းပဲတည်ငြိမ်ပြီးတော့အထူးကြံဆန်းတတ်တယ်တဲ့ဒါလေးကိုလေ့လာပြီးတော့ဒီတရားသဘောရှိတဲ့ပုဂ္ဂိုလ်တွေကိုလည်းပဲကိုယ်ကတက်နိုင်နေမြဲပယ်ဖြောက်ပေးရဒီတရားမပါကြောင့်သိသိရတာတွေကိုလည်းပဲကြည့်ပြီးတော့ကိုယ့်ကိုယ်ကိုပြုပြင်ပြီးတော့တန်ဝေကယူနိုင်အောင်ကြိုးစားရပါတယ်ဒါကြောင့်မို့ဒီအိတ်တမစ္စရိယတရားနှစ်ပါးတိတ်ပြီးတော့သိသိရတည်တဲ့ပစ္စုပန်ဘဝမှာသင်္ခေမှုကိုဖြစ်စေတတ်တဲ့ဉာဏ်ပွားမှုကိုဖြစ်စေတတ်တဲ့တရားတွေလို့ဒီလိုနားလည်ထားပါအဲ့တော့ဒီမင်းယခုပြောချင်တာကဘာလို့ဆိုတော့အိတ်တာကိုတော့ထားတော့မစ္စရိယတရားလေးတစ်ခုကိုဘုန်းကြီးကပြန်ပြီးတော့ပြောပြပါမယ်မစ္စရိယတရားနဲ့တရားတရားအင်မတန်မှဆန့်ကျင်ပဲဖြစ်တယ်အဖြူနဲ့အမဲကွာခြားတယ်လို့ပဲတရားတရားရှိတဲ့ပုဂ္ဂိုလ်တန်တန်မှာဆိုလို့ရှိရင်လည်းမစ္စရိယတရားဟာတက်နိုင်နေမြဲပျောက်ကင်းနေတယ်သောတာပန်ဖြစ်သွားရင်တော့ထာဝရပျောက်သွားတော့တာမစ္စရိယတရားတွေများပြီးတော့ကိုယ့်ပစ္စည်းအတိမခံခြင်းနဲ့ပုဂ္ဂိုလ်ကြလို့လဲတရားတရားဆိုတာဘယ်တော့မှမပေါ်နိုင်ဘူး။ဒါကြောင့်မို့တရားတရားရှိတဲ့ပုဂ္ဂိုလ်ဟာအမြဲတမ်းကြည်လင်ချမ်းမြေပြီးတော့မစ္စရိယတရားတွန်းမှုနေတဲ့ပုဂ္ဂိုလ်ဟာအမြဲတမ်းပစ္စည်းတို့ချမ်းသာရင်ချမ်းသာမယ်။သူ့ရဲ့ရုပ်ရည်လက္ခဏာစိတ်တက်တွေအမြဲတမ်းနှိုးချောက်ပြီးတော့အထူးကြံဆန်တတ်တယ်တဲ့။ဒီမစ္စရိယသဘောကိုနားလည်ဖို့ရတဲ့တရားတရားနဲ့ရှင်ပြီးတော့ပြောမှပို့ပြီးတော့နားလည်ပါလား။အဲ့တော့မေတ္တာပြောက်ခြင်းလို့ရှိရင်ဘာရောက်အောင်လဲဆိုတရားတရားကိုကြိုးစားပြီးတော့မွေးမြူရပါမယ်။မြတ်စွာဘုရားဒီအထာဂရာတွေဖွင့်တဲ့တရားတရားရဲ့အင်္ဂါ၅ချက်တွေကိုတော့ထားတော့မြတ်စွာဘုရားကိုယ်တော်တိုင်ဖွင့်ဆိုထားတဲ့အလင်းသင်းလို့တရားတရားအကြောင်းကိုဖွင့်ဆိုထားတဲ့တရားတရားရဲ့စံလက္ခဏာလေး၃ပါးကိုဘုန်းကြီးကပြောပြမယ်။ဒီလက္ခဏာ၃ချက်နဲ့ပြည့်စုံလို့ရှိရင်ဒါတရားတရားရှိတဲ့မျိုးကောင်းသားမျိုးကောင်းသမီးလို့သတ်မှတ်လို့ရပါပါ။ဒီလက္ခဏာ၃ချက်မရှိလို့ရှိရင်တရားတရားမရှိဘူးလို့သတ်မှတ်လို့ရပါပါ။တခါတည်းရင်တရားတရားလည်းပဲအစ်စ်အတုနှမျိုးရှိသေးတယ်အဲ့တော့တရားတရားစစ်ဖြစ်ခြင်းလို့ရှိရင်ရွှေစစ်မစစ်ကိုမှတ်ကြောက်တင်ကြည့်တယ်လို့တရားတရားစစ်မစစ်ကိုမြတ်စွာဘုရားကမှတ်ကြောက်တင်ကြည့်တဲ့အင်္ဂါ၃ချက်နဲ့ပြည့်စုံသလားကိုကိုကိုမေးတယ်ကိုကိုကိုမေးလို့တရားတရားရဲ့အင်္ဂါလက္ခဏာ၃ချက်နဲ့ပြည့်စုံလို့ရှိရင်ငါတရားတရားစစ်ရှိတဲ့ပုဂ္ဂိုလ်လို့ဒီလိုဆုံးဖြတ်ရပါတယ်တကယ်လို့ကိုကိုကိုပြန်ကြည့်တဲ့အခါမှာ ဒီလက္ခဏာတွေကချွေရင်းနေပြီဆိုလို့ရှိရင်ဒါတရားတရားမသိသေးဘူးလို့ဒါပုဂ္ဂိုလ်ကပြန်ပြီးတော့ပြုပြင်ရပါတယ်အဲ့တော့မြတ်စွာဘုရားကတရားတရားလက္ခဏာကိုဘယ်လိုဟောတော်မူခဲ့တယ်ဆိုတော့တတနာကာမောသီလဝတံတတမံသောတုမိစ္ဆတိဝိနေယိမစ္ဆေရာမလံသဝေသတ္တောတိဟုစတိတဲ့အဲ့တော့ပထမဆုံးကဘာလို့ဆိုတော့ရောခြင်းပုဂ္ဂိုလ်သည်တတနာကာမောသီလဝတံသီလဝတံသီလတမာရီပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သူတွေကိုတတနာကာမောအမြဲတမ်းဖူးတွေ့ခြင်းကလိုရှိ၏တဲ့နံပါတ်၁သရာတရားရဲ့လက္ခဏာဘာလို့ဆိုတော့အမျိုးသားမျိုးသမီးတယောက်ကိုကြည့်လိုက်တဲ့ဒီပုဂ္ဂိုလ်ရဲ့တန်တန်မှာတရားတရားစိတ်ရှိသလားတရားတရားအတုတွေဖြစ်နေသလားလို့သိချင်လို့ရှင်နံပါတ်၁မှတ်ကြောက်တင်ရမယ်အင်္ဂါကဒတနာကာမောသီလဝတ္တံသီလဝတ္တံဆိုတာသီလတမာရီပညာသီလတမာရီပညာတွေတကယ်ပြည့်စုံတဲ့ပုဂ္ဂိုလ်ကိုကအမြဲတမ်းပဲတွေ့ပြီးတော့ဖူးချင်တယ်ဆိုလို့ရှင်အဲ့ဒါမျိုးသားမျိုးသမီးကတရားတရားစိတ်ရှိတဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်ပါတယ်ကြောင်းမြန်ပြန်ကြည့်လိုက်ပေါ့ကြောင်းမြန်ပြန်လိုက်တဲ့အခါမှာသီလတမာရီပညာကိုအဓိကမထားဘဲနဲ့ပရိယတ္တိပฏิပတ္တိပရိယတ္တိဆိုတာသာသနာအလုပ်ဖြစ်တဲ့စာပေကျင်းကသင်ယံပို့ချနေခြင်းအလုပ်ပေါ့ပฏิပတ္တိဆိုတာအဲ့ဒီလိုသင်ယံပို့ချခြင်းပဲကိုယ်တန်တန်းမှာသီလတမာရီပညာတွေသီလတွေမချိုးဖောက်အောင်နေတယ်စာပေလည်းပဲပို့ချသင်ယံနဲ့တရားလည်းပဲဟောတယ်တရားလည်းပဲပြတယ်ကိုယ်တန်တန်းမှာသီလကိုလည်းပဲမဖောက်ဖျက်မိအောင်တမာရီဆိုတဲ့တရားကိုလည်းပဲအမြဲတမ်းတိုးပွားနေအောင်ပညာတရားဝိပဿနာပညာနောက်ဆုံးမဂ်ပညာဖို့ပညာတွေတိုးပွားအောင်ကြိုးစားပြီးတော့ပฏิပတ္တိအလုပ်ကိုကျင့်နေတဲ့ဇေဟန်တာမဏေဒီလိုကျင့်တဲ့အခါမှာလည်းစိတ်ဓာတ်မှန်မှန်နဲ့သီလတမာရီပညာတိုးပွားဖို့ကိုပဲပရိယတ္တိပฏิပတ္တိအလုပ်ကိုကျင့်နေတဲ့ဇေဟန်တာမဏေတွေရှိပါတယ်အဲ့ဒီပုဂ္ဂိုလ်တွေကိုချီးကပ်တယ်ဆိုလို့ရှိရင်ဒီသီလတမာရီပညာကိုတက်နိုင်နေမဲ့ကြီးညိုလို့ချီးကပ်တယ်ဆိုလို့ရှိရင်တရားတရားအစစ်တဲ့ကျောင်းမှပြန်လိုက်ပေါ့ဒီလိုမှမဟုတ်ဘဲနဲ့နာမည်ကြီးလို့ကိုကသွားပြီးတော့လူကျင်တာနာမည်ကြီးလို့သွားပြီးတော့ဖူးကျင်တာဒါမှမဟုတ်လည်းပဲဒီသူ့ရဲ့ကြော်စုံမှုတွေများလွန်းတဲ့အတွက်သွားပြီးတော့ဖူးကျင်တာသီလတမာရီပညာဆိုတာဘာမှမသိဘူးပရိယတ္တိပฏิပတ္တိအလုပ်ကိုတကယ်လုပ်နေတာမဟုတ်ဘဲနဲ့အခြားလုပ်တွေလုပ်နေတာဒီလိုလုပ်နေတာကိုသွားပြီးတော့ကိုကနေပြီးတော့ဖူးကျင်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့တရားတရားသိမသိသေးဘူးလို့မြတ်စွာဘုရားရဲ့ဒေသနာအရကိုကိုကိုရဲရဲဝံ့ဝံ့ကောက်ချက်ချလို့ရပါတယ်ဒါကြောင့်မြတ်စွာဘုရားကတရားတရားသိရှိမရှိနံပါတ်၁စံကိုကြည့်လို့ရှိရင်တဲ့အမျိုးသားမျိုးသမီးတွေဟာဒီသီလတမာတိပညာကိုဥတီအောင်တိုးပွားအောင်လုပ်ပြီးတော့တိုးပွားဖို့အတွက်ပရိယတ္တိပฏิပတ္တိဒီနှလုံးကိုစေနာမှန်မှန်နဲ့တကယ်လုပ်နေတဲ့ဉာဏ်တော်တွေကိုကိုးကွယ်ကြည့်ခဲ့တယ်ကြည့်ခဲ့ကိုးကွယ်တယ်ဆိုလို့ရှိရင်တဲ့ဒါတရားတရားသိတဲ့ဒီလိုမှမဟုတ်ဘဲနဲ့ဟုတ်တော့တောင်းနေဖြစ်လို့သီလတမာတိပညာရှိမှန်းလည်းမသိမရှိမှန်းလည်းမသိဝိနည်းသိက္ခာပုဒ်တွေတကယ်ကျင့်မှန်းလည်းမသိမကျင့်မှန်းလည်းမသိနာမည်ကြီးုံများနဲ့တွားပြီးတော့ကုမြို့ကျင်နဲ့တူတန်းကျင်နဲ့ဆိုလို့ရှိရင်ဒီတရားတရားအစ်စ်မဟုတ်ဘူးဆိုပြီးတော့မြတ်စွာဘုရားကသူ့ရဲ့တပည့်တွေကိုလိုက်နာကျင့်သုံးဖို့အတွက်နံပါတ်၁ဒီစံကိုပေးခဲ့ပါတယ်အဲ့တော့နံပါတ်၁စံကသီလတမာတိပညာကျိုးသီလတမာတိပညာတွေတိုးပွားဖို့အတွက်ပရိယတ္တိပฏิပတ္တိအလုပ်ကိုတကယ်လုပ်တဲ့ရဟန္တာမဏေတွေချီးကပ်ပြီးဆိုရင်ဒါတရားတရားသိရှိတဲ့ပုဂ္ဂိုလ်ရဲ့လက္ခဏာနံပါတ်၁တော့လာတတမံသောတုမိစ္ဆတိရောခြင်းမျိုးသားမျိုးသမီးပြီတတမံမိမိတဏ္ဍာ၌ကိလေသာတွေကိုငြိမ်းစေတဲ့သူတော်ကောင်းတရားကိုသောတုံနာခြင်းကအိစတိအလိုရှိပေ၏တဲ့နံပါတ်၁တရားနာယူတဲ့အခါမှာလည်းပဲတရားတရားသိရှိတဲ့မျိုးသားမျိုးသမီးကဘလို့စိတ်နဲ့နာယူတော့ဆိုတော့ဒီတရားကိုနားလိုက်လို့ရှိရင်မိမိတဏ္ဍာမှာစောစောကလောဘဒေါသတွေသိပြီးတော့ကြီးနေတယ်ဒီတရားကိုနားလိုက်တဲ့အတွက်အငြင်းမနေကြပြီးတော့လိုက်နာကျင့်သုံးဖြစ်လိုက်တဲ့အခါမှာကိုယ်တဏ္ဍာမှာကိလေသာတွေတစ်ဖြည်းဖြည်းနေသွားအသိဉာဏ်တွေတိုးတိုးလာပြီးတော့သီလတွေတိုးပြီးတော့ဆောက်ခြင်းစိတ်တွေပေါက်လာတယ်စိတ်ကောင်းစိတ်မြတ်လေးတွေမွေးရှင်စိတ်ပေါက်ပြီးတော့လောကနဲ့သာသနာအကျိုးတွေကိုဆောင်ရွက်ခြင်းစိတ်ပေါက်လာတယ်။အဲ့ဒီလိုတရားမျိုးကိုနာကျင်တဲ့မျိုးသားမျိုးသမီးကဒါသူတရားတရားအစ်စ်ရှိတဲ့မျိုးသားမျိုးသမီးရဲ့လက္ခဏာတဲ့။ဒီလိုမှမဟုတ်ဘဲပုဂ္ဂိုလ်ဆွဲတွေဘာဆွဲတွေနဲ့ဒီတရားကိုနားလိုက်တဲ့အတွက်ကိုယ်တဏ္ဍမကိလေသာကင်းမှန်းလည်းမသိမကင်းမှန်းလည်းမသိနာမည်ကြီးလို့ပုဂ္ဂိုလ်ဆွဲတွေနဲ့နာယူပြီးဆိုရင်ဒါတရားတရားအစ်စ်မဟုတ်ဘူးဆိုတာဒါပြန်ပြီးတော့ကြောင်းမြန်အဖြစ်ဇတိတွေကနေရာချင်းကောက်ချက်ချလို့ရပါတယ်။ဒါကြောင့်မို့နံပါတ်၄ဆံဟာတရားနာယူတဲ့အခါမှာဒီတရားကိုနာယူလိုက်တဲ့အတွက်ကိုယ်မှာအဋ္ဌဉာဏ်တွေပွားပြီးတော့သူတော်ကောင်းစိတ်လေးတွေအမှန်တကယ်တိုးပွားလာတယ်။သီလတွေကိုလည်းပဲပို့ပြီးတော့လုံခြုံအောင်စီးပွားရေးကိုကြောင်းပြုပြီးတော့ကိုယ့်ရဲ့သီလတွေအကျိုးမခံခြင်းစိတ်တွေသူတော်ကောင်းဖြစ်ခြင်းစိတ်တွေဒီတရားကိုနာလိုက်လို့သူတော်ကောင်းဖြစ်ခြင်းစိတ်တွေပေါက်ပြီးတော့မဂ်ဖို့နိဗ္ဗာန်နေအထိကျင့်ကြံခြင်းစိတ်တွေပေါက်လာပြီဆိုလို့ရှိရင်ဒီတရားဟာဒီတရားကိုနာယူတဲ့မျိုးသားမျိုးသမီးဟာ ဒါသူတော်ကောင်းလက္ခဏာဖြစ်ပြီးတော့တရားတရားဖြစ်ရှိတဲ့အမျိုးသားမျိုးသမီးဖြစ်ပြီတဲ့။ကျောင်းဆရာပြန်လိုက်လို့စောစောကပေါ့ကိုယ်တန်တမကိရတာကင်းမှလည်းမသိတရားတရားတို့ဘွားမှလည်းမသိစိတ်ကောင်းစိတ်မြတ်တွေတို့ဘွားတလားမတို့ဘွားလည်းမသိပဲနဲ့စောစောကလို့ပုဂ္ဂိုလ်ကြီးနာမည်ကြီးမှုကြီးနဲ့နာယူပြီးဆိုလို့ရှိရင်လည်းဒီမျိုးသားမျိုးသမီးရဲ့တရားတရားမသိဘူးဆိုတာမြတ်စွာဘုရားကဒုတိယအင်္ဂါအနေနဲ့ပေါ်ကြားခဲ့ပါတယ်။တတိယအင်္ဂါဘာတော့ဆိုတော့ဝိနည်းမြေစီရာမလန်သာဝေသတ္တောတိဥစ္စတိတဲ့ရောချင်းမျိုးသားမျိုးသမီးဒီမြေစီရာမလန်မြေစီရာစတဲ့အကုသိုလ်အညစ်အကြေးကိုပယ်ဖျောက်လျက်မြေအကုသိုလ်အညစ်အကြေးကိုဝိနည်းပယ်ဖျောက်လျက်နေ၏သာတော်အဲ့ဒီလူရင်းကတုံးခြင်းနဲ့ပြည့်စုံတဲ့မျိုးသားမျိုးသမီးကိုသတ္တောတိတရားတရားစစ်နဲ့ပြည့်စုံသောပုဂ္ဂိုလ်ဟူ၍ဥစ္စတိဆိုအပ်ဆိုနိုင်ပါသည်ဤတည်းသို့ဘဂဝါသုံးလောကထွတ်တာရှင်တော်မြတ်ဗျာသည်အဝေါ်စွာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပြီတည်းအဲ့တော့နံပါတ်3အင်္ဂါကဘာလို့လဲနံပါတ်1ကသီလသမารီပညာရှိတဲ့ဆရာတော်တန်ဃာတော်တွေကိုစီကတ်တယ်နံပါတ်2ကကိုယ်တန်တယ်မှာစိတ်ကောင်းဆုံးမြတ်တွေတိုးစီပြီးတော့သီလသမารီတွေပညာတွေကိုပွားများခြင်းစိတ်ကိုဖြစ်စေတတ်တဲ့တရားမျိုးကိလေသာငြိမ်းစေတတ်တဲ့တရားမျိုးကိုနာယူခြင်းနဲ့နံပါတ်3အနေနဲ့ဘာလို့ဆိုတော့ဝိနည်းမြင့်စေတာမလန်တယ်။ကိုယ့်ရဲ့တန်တန်မှာမြင့်စေတာစတဲ့ဝန်ပုံမှုတွေကိုပယ်ဖျောက်ပြီးတော့ကိုယ်မှာရှိလာတဲ့ပစ္စည်းတွေကိုအများနဲ့ဆက်ဆံအောင်လုပ်ပြီးတော့အကျိုးရှိတဲ့နေရာမှာလူကျင်တန်းကျင်တယ်တဲ့။သာသနာရေးမှာလည်းပဲလူတွေလူမှုရေးမှာလည်းပဲကိုယ်နဲ့ဆက်နေတဲ့ဒုက္ခရောက်နေတဲ့မောင်နှမတွေမိဘတွေဆွေမျိုးတွေတက်နိုင်နေများအားပေးပြီးတော့လူကျင်စိတ်ရှိပြီဆိုလို့ရှိရင်လည်းပဲဒီပုဂ္ဂိုလ်ဟာတရားတရားသိရှိတဲ့ပုဂ္ဂိုလ်တွေတချို့ကြတော့ဒီလိုမဟုတ်ဘူးနာမည်ကြီးတဲ့နေရာသွားပြီးတော့ဒီနေရာမှာတကယ်လိုအပ်တယ်မလိုအပ်ဘူးဆိုတာလည်းမချင့်ချိန်ဘူးဒီလိုပေါ့ကိုယ်နာမည်ဘုံနေလိုချင်လို့နာမည်တွေလိုချင်လို့သွားပြီးတော့အများလူလူလိုက်တယ်ဆိုရင်ဒါတရားတရားသိမဟုတ်ဘူးမိမိတန်တယ်မှာမေတ္တာတရားတွေဖျောက်ပြီးတော့သာသနာအတွက်လောကအတွက်မိမိပဝန်းကျင်မှာဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေအတွက်နာမည်မရရင်နေပစ်စီသူတို့အကျိုးရှိရင်ပြီးတာပဲဆိုတဲ့စိတ်တက်နဲ့လူလို့ရှိရင်လည်းပဲဒါတရားတရားသိရှိတဲ့ပုဂ္ဂိုလ်ရဲ့တတိယလက္ခဏာဖြစ်ပြီတဲ့အဲ့ဒီလက္ခဏာ၃ပါးနဲ့ပုဂ္ဂိုလ်ကတရားတရားသိရှိပြီးတော့မစ္စရာတရားကြီးကင်းပျောက်သွားတယ်တဲ့အဲ့ဒီပုဂ္ဂိုလ်ကဘာဖြစ်တယ်ဆိုတော့မစ္စရာတရားကင်းပျောက်တော့လက်ငင်းပစ္စုပန်ဘဝမှာချမ်းသာနိုင်တာပေါ့အဲ့တော့ဒီအားနဲ့ဆက်ပြီးတော့မြတ်စွာဘုရားကမစ္စရာတွေဖြောက်နိုင်အောင်လို့ဒီတရားနဲ့ဆက်ပြီးတော့မြတ်စွာဘုရားကဘာတွေဟောကြားခဲ့တုန်းဆိုတော့တန်ယုတ်တနိဂေတခုကျတော့မြတ်စွာဘုရားကဒီမစ္စရိယတရားတွေပယ်ဖြောက်ဖို့နဲ့ဆက်ပြီးတော့ဒီကောသလမင်းကြီးကိုဟောထားတာရှိတယ်ကိုယ်တော်မင်းရဲ့တနေ့တော်မြတ်စွာဘုရားခြံရောက်သွားတယ်ပေါ့မြတ်စွာဘုရားခြံရောက်သွားတာဘယ်ချိန်လုံးဆိုတော့နေ့လယ်7နာရီလောက်ကြာမြတ်စွာဘုရားခြံရောက်သွားမြတ်စွာဘုရားကလည်းပဲဒီလိုချိန်ကြီးလာလေးမရှိတော့မေးလိုက်မင်းမြဲတဲ့ဒီလိုနေ့လယ်7နာရီလောက်ကြာဘာကိစ္စနဲ့ရောက်လာတာတုံးဆိုတော့မြတ်စွာဘုရားတဲ့တပည့်တော်တာဝတိမျိုးတစ်ထည့်တစ်ယောက်သေးတယ်အဲ့ဒီတတိတယောက်သေးတော့သူ့မှာသာသမီမရှိတော့ဗျာတဲ့သူ့ရဲ့ပစ္စည်းတွေကတပည့်တော်ပြည်သူပိုင်ဖြစ်နေသိင်းရပါလေမြတ်စွာဘုရားတဲ့အဲ့ဒီပစ္စည်းတွေသိင်းရင်တတိတော်မြတ်စွာဘုရားထံကိုလာပြီးတော့ဖူးမြော်ခြင်းဖြစ်ပါလေမြတ်စွာဘုရားဆိုတော့ပြီးတော့သောတရမင်းကြီးထက်လျှောက်မြတ်စွာဘုရားတဲ့အဲ့ဒီတခေကသိပ်ပြီးတော့အံ့ဩစရာကောင်းလာမယ်သူ့မှာသာသမီလည်းမရှိဘူးမြတ်စွာဘုရားတဲ့ပစ္စည်းတွေကြတော့လည်းပဲသိပ်ပြီးတော့ချမ်းသာတာပဲတဲ့ဘလောက်ကြည့်ချမ်းသာတော့ဆိုတော့ဒီငွေသားပေါ့ငွေသားဆိုတာယခုခေတ်လိုဒီအယုတ်တွေပါလေရိုက်ထားတဲ့ငွေစက်ကူကိုပြောတာပေါ့ငွေသားအတုံးတွေကိုပြောတာဒီငွေတရားတွေကသူ့မှာ380လောက်ချမ်းသာတယ်မြတ်စွာဘုရားတဲ့ကျန်တဲ့ဒစိတ်တွေပါရီရိုက်ထားတဲ့ရွှေတုံးတွေငွေတုံးတွေဆိုတာကတော့ပြောမနေတော့မြတ်စွာဘုရားတဲ့ဒါပေမဲ့လို့သူ့ဘဝသိပ်ပြီးတော့တနာစရာကောင်းတယ်မြတ်စွာဘုရားတဲ့သူ့နေ့စဉ်စားနေတာကဘာတုံးဆိုတော့သကွဲထမင်းနဲ့ပုံးရီဟင်းကိုပဲသူနေတိုင်းစားတယ်ဘုရားတဲ့ဝတ်တာကြတော့လေဘလို့ဝတ်ဝတ်တုံးဆိုတော့အင်မတန်မှကျမ်းပြည့်ဆိုတဲ့ပိုက်ဆံလျှော်ချီနဲ့ရက်ထားတဲ့အဝတ်ကို၃၀ခန်းဆင့်ပြီးတော့30ဆက်ပြီးတော့ဝတ်တယ်မြတ်စွာဘုရားတဲ့နောက်ပြီးတော့သူစီးနေတဲ့ရထားလေးကလည်းအိုလိုက်တာမြတ်စွာဘုရားတဲ့ဒီထီးကြတော့လည်းပဲသိရွက်တွေကိုဆက်ပြီးတော့ချောင်းတယ်မြတ်စွာဘုရားအဲ့တော့အင်မတန်စီးတဲ့ဥစ္စာပြည့်စုံတဲ့တစ်ထည့်ဟာသာသမီလည်းမရှိဘူးကိုဝန်းကိုတောင်မတရားဘူးခုသေးတဲ့ခါကျတော့ပစ္စည်းတွေစွန့်ထားတယ်လို့တပည့်တော်ကဤသူပိုင်ဖြစ်နေလာသိနေတာပါဆိုတော့မြတ်စွာဘုရားကဗာမိတ်လို့ဆိုတော့မင်းလည်းတဲ့လောကမှာမစ္စရိယတရားတွေကူးစီးပြီးတော့အကုသိုလ်တရားများတဲ့သူယုတ်မာနဲ့တရားတရားကိုယ့်ရဲ့ပစ္စည်းတွေကိုဆွေမျိုးသားချင်းတွေဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေသာသနာတော်အတွက်လိုအပ်တဲ့နေရာတွေထောက်ပံ့ခြင်းနဲ့တရားတရားပြည့်စုံတဲ့သူတော်ကောင်းတယောက်ဒီလိုနှမျိုးနှစားရှိနိုင်တယ်တဲ့စောစောကလို့ပေါ့ကိုယ့်ပစ္စည်းကိုအထိမခံခြင်းနဲ့သူယုတ်မာတွေကြတော့တဲ့သ တို့ရဲ့ပစ္စည်းရဲ့ဘာနဲ့တူလို့ဆိုတော့လူသူမနီးတဲ့တော်ကြီးတွေကရေကန်ကြီးနဲ့တူတယ်တဲ့လူသူမနီးတဲ့ရေကန်ကြီးဟာတော်ထဲမှာရေတွေကလည်းကြီးလင်းပြီးတော့တောက်ချင်စပွဲအင်မတန်မှတန့်ရှင်းနေကြီးလင်းနေပြီးတော့စိတ်ကန်းကလည်းပဲရှင်းခဖို့ရအတွက်မြေလေးတွေပြန်ပြူးပြီးတော့နေရှောလေးတွေအင်မတန်မှตาရတဲ့ရေကန်ကြီးတကူရှိတယ်ဒါပေမဲ့လို့တဲ့အဲ့ဒီရေကန်ကြီးကလူသူမနီးတဲ့တော်ကြီးထဲမှာရောက်နေတဲ့အတွက်လူတွေနဲ့တွေ၊ဂျင်မာတွေအားလုံးပေါ်တတ္တဝါတွေတိရိစ္ဆာန်တွေတစ်ပင်တွေကစပြီးတော့အဲ့ဒီရေကူမသုံးဆောင်နိုင်ဘူးတဲ့ချိုးကျင်တဲ့ပုဂ္ဂိုလ်လည်းပဲချိုးလို့မရဘူးဒီတော့ဘာဖြစ်တုံဆိုတော့ကြားတော့နေတွေဘာတွေပူတော့ကြားတော့ဒီရေကန်ကြီးကလိုလိုခန့်ချောက်သွားရတယ်မင်းမြဲတဲ့ဘယ်သူမှလည်းပဲအကျိုးမရှိဘူးဒီလိုပဲတဲ့တရားတရားနည်းပြီးတော့မစ္စရိယတရားအင်မတန်မှကက်စီနေတဲ့ပုဂ္ဂိုလ်တယောက်ကြည့်လာပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာသူ့ရဲ့ပစ္စည်းတွေကဘာနဲ့တူလို့ဆိုတော့လူသူမနီးတဲ့ရေကန်ကြီးနဲ့တူတယ်တဲ့သူကဒီပစ္စည်းတွေကိုတော့စုပါရဲ့ရှေးကံလျောက်ရှေးရကုသိုလ်ကောင်းမှုတွေလုပ်ခဲ့လို့ဒီဘဝမှာပစ္စည်းတွေတော့ရပါရဲ့ဒါပေမဲ့လို့တဲ့ဒီပုဂ္ဂိုလ်ဟာသူ့ရဲ့ပစ္စည်းတွေနဲ့ဘာလုပ်လို့ဆိုတော့မာတာပိတရလို့ခေါ်တဲ့ကိုယ့်ရဲ့မိခင်ဖခင်တွေကိုလည်းပဲပစ္စည်းတွေနဲ့စောက်ရှောက်တဲ့နဲ့ကျေးဇူးကြီးမားတဲ့မိဘတွေရှိတယ်။ဒီမိဘတွေကိုတက်နေနေမဲ့သိချင်တော့အစာချင်းကိုလည်းပဲအစားစာကိုပြည့်စုံအောင်လုပ်ပြီးအဝတ်အချိန်ဆိုလို့ရှိရင်လည်းပဲပေါ်လာတဲ့အဝတ်ကလေးတွေသိချင်တော့ဆင်းပြီးတော့မိမိရဲ့မိဘကိုတက်နေနေမြတ်ကျွေးမွေးစောက်ရှောက်ပြီးတော့သိချင်တော့ခါရမှာတဲ့ဒီပစ္စည်းတွေနဲ့ခုတော့အဲ့ဒီပုဂ္ဂိုလ်ကသူ့ရဲ့မိဘတွေကသူ့ရောပစ္စည်းတွေရှိပါရဲ့ဒါပေမဲ့မိဘတွေကိုမကြွေးမွေးတော့မိဘတွေနဲ့အခမ်းအနမိဘတွေရတဲ့ကသူ့မှာပါမေတ္တာသိပ်ပြီးတော့မရောက်။သူကလည်းပဲမိဘတွေမြင်လို့ရှိရင်ငါပစ္စည်းကိုတင်းတောင်းမလားဆိုပြီးတော့သိပ်ပြီးတော့နှမျိုးစည်းကပ်နေတော့စိတ်ဆင်းရဲမှုတွေဖြစ်တယ်တဲ့မိဘစိတ်ချမ်းသာအောင်မထားနိုင်ဘူး။ဒါရင်းမဲ့နာဆိုတော့နံပါတ်1တာသမီတွေကိုလည်းပဲဒီပစ္စည်းတွေနဲ့မပြည့်စုံဘူးတဲ့သူ့ရဲ့ပစ္စည်းတွေရောမှဆိုတော့တာသမီတွေပညာရေးကောင်းအောင်လုပ်ပေးရမှာ။ဒါပေမဲ့လို့တာသမီတွေပညာရေးကောင်းအောင်ငွေကုန်မှဆိုတော့လုပ်မပေးဘူးတဲ့။သားသမီးတွေပစ္စည်းတွေ၄ပါးတွေနဲ့တက်နိုင်နေတဲ့သူ့ရွယ်လေးနဲ့သူ့ဝါးစားဆင်းရဲမှုရွှေငွေစတဲ့တန်စာလေးတွေဆင်းရဲမှုတွေလုပ်ပေးရမှာဒါပေမဲ့လို့ကုံမာဆိုတော့မလုပ်ဘူးတဲ့အဖြစ်ပဲထားတယ်အဲ့တော့သူ့ရဲ့ပစ္စည်းတွေကသားသမီးတွေအတွက်စိတ်ချမ်းသာမှုကိုလည်းပဲလုပ်မပေးနိုင်ဘူးတဲ့နောက်ပြီးတော့ဘာတွေလဲဆိုတော့ဓာတကံမတရာပောရိတာတဲ့သူ့အိမ်မှာအစီကံလေးတွေဘာလေးတွေပေါ့ရှိတတ်တယ်ဒီအစီကံလေးတွေကလည်းပဲသူ့ပစ္စည်းကိုကြောင်းပြုပြီးတော့အငြင်းတမ်းနဲ့ညှူစုခံနေရတယ်တဲ့သူ့ရဲ့ပစ္စည်းလေးတွေနဲ့တနေ့တနေ့ပေးနုပေးနုနဲ့စောင့်နေပြီမဲ့လို့ဒီပုဂ္ဂိုလ်ကသူ့ရဲ့ဂျွန်းတွေဘာတွေကိုအော်ဟဲ့ပြီးတော့ငေါငန်းတာပဲရှိတယ်။ကိုချင်းစားပြီးတော့အဝတ်ကလေးဝယ်ပေးတာတော့အစားတောက်ကလေးကိုစားတယ်လို့ကြွေးတာတော့မရှိဘူးတဲ့။သူ့ရဲ့ပစ္စည်းကိုကြောင်းပြုပြီးတော့ဒီအောက်ကအစီကံပုဂ္ဂိုလ်တွေကိုလည်းပဲမချမ်းသာဘူးချင်းရအောင်လည်းလုပ်တယ်တဲ့။ဒါရင်မနာဆိုတော့မဟုတ်သေးဘူးမိတ္တာမစ္ဆာကိုရဲ့မိတ်ဆွေတွေအပေါင်းအသင်းတွေခီးအတူတူသွားပြီဆိုလို့ရှိရင်ကို့မှာပေါ်များနေလို့ရှိရင်ကိုကနေနစ်နာခံပြီးတော့ငါကုံကြခံမယ်ဆိုတဲ့စိတ်တည်းမရှိဘူးတဲ့ကိုကလည်းစီပူပြီးတော့သူ့ဘဝကနေပြီးတော့ကြိုးကျင်တာပဲရှိတယ်အဲ့တော့မိတ်ဆွေတွေဘာတွေလဲပဲသူ့ကိုကြောင်းပြီးတော့သူ့ပစ္စည်းကိုကြောင်းပြီးတော့စိတ်ချမ်းသာမှုမရဘူးတဲ့နောက်ပြီးတော့တမနာပြန်မနာတဲ့ဒီသာသနာတော်မှာမိမိတို့ဗုဒ္ဓဘာသာကိုးကွယ်တယ်ဆိုရင်ကိုရဲ့ဗုဒ္ဓဘာသာမှာသာသနာအလုပ်ကိုတကယ်လုပ်နေတဲ့အကျင့်လည်းပဲကောင်းတဲ့ပရိယတ်ပฏิပတ်တိကိုတကယ်လုပ်နေတဲ့စိတ်ထားမှန်တဲ့ဉာဏ်တန်ဃာတွေကိုလည်းပဲကိုယ့်ရဲ့ပစ္စည်းကိုမလွတ်တန်းဘူးတဲ့အဲ့ဒီတော့ဒီပုဂ္ဂိုလ်ရဲ့ပစ္စည်းတွေဟာသူ့နဲ့တဝန်းကျင်ဆက်နေတဲ့မိဘတွေသာသမီတွေအစီကံပုဂ္ဂိုလ်တွေမိတ်ဆွေတွေနောက်ဆုံးအလူကံဖြစ်တဲ့ကိုယ့်ရဲ့ဘာသာရေးခေါင်းဆောင်ဖြစ်တဲ့ယဟန်တာမန်တွေကိုလည်းပဲမချမ်းသာတဲ့အတွက်သူ့ရဲ့ပစ္စည်းဟာအလကားပဲတဲ့တနည်းတော့ဘာဖြစ်တုံဆိုတော့ကံမကောင်းအကြောင်းမလာတဲ့အခါမှာရေရင်သူကြီးကလည်းပဲကိုယ်တော့ဝမ်းထဲမှာဖြစ်တဲ့ဒီသဘောမျိုးပေါ့အခါမတိအချိန်မတိမှာရေဒီမျိုးပြီးတော့ဒါမျိုးရေဒီကြောင့်မို့လို့ပဲရေဘေးကြောင့်လည်းပဲပါသွားတတ်တယ်တဲ့ရေဘေးကြောင့်မို့လို့ပဲကုန်သွားတတ်တယ်နောက်ဆုံးမှမီးဘေးကြောင့်လည်းပဲမီးဘေးဆိုတာလည်းပဲအချိန်မရှိဘူးသူဖြစ်ချင်တဲ့နေထဖြစ်တာဒီမီးဆိုတဲ့ရန်သူကြီးကလည်းပဲဂျူသွားနိုင်တယ်တဲ့နောက်ပြီးတော့မင်းဆိုတာတရားမစောင့်နဲ့မင်းနေပေါ့ဤသူပိုင်ဖြစ်နဲ့အဓမ္မဝင်ပြီးတော့သိရင်လည်းပဲကိုယ့်ရဲ့ပစ္စည်းတွေကပါသွားနိုင်တယ်တဲ့နောက်ပြီးတော့အမွေကံသောတသမိမိမိမှာတသမိရှိတယ်။ဒီတသမိတွေမလိမ္မာလို့ရှိရင်လည်းပဲဒီပစ္စည်းတွေကကုန်သွားနိုင်တာပဲတဲ့သူတို့ချုံတဲ့အတွက်။ဒါကြောင့်မို့ဒီဉာဏ်လူမျိုး၅ပါးတွေကအမြဲတမ်းပဲဝန်းကျင်နေတဲ့အတွက်သူဟာကိုယ့်ရဲ့တသမိတွေမိဘတွေကိုယ့်ရဲ့အစီကံပုဂ္ဂိုလ်တွေမိတ်ဆွေတွေကိုယ့်ရဲ့ဘာသာရေးကောင်းဆောင်တွေကိုမချမ်းသာစေဘဲနဲ့ဒီတိုင်းထားတော့ရပစ္စည်းကရေရှည်တည်သလားဆိုတော့စောစောကပြောတဲ့ရေတွေမီးတွေအမွေကံသောတသမိတွေနောက်ပြီးတော့ဒီမွေကံသောသမီးတွေပြင်နောက်ပြီးတော့မိမိတို့မရဲ့ပြည်သူပိုင်သိန်းသားတွေတခိုးသမ ्या တွေဒီရန်သူမျိုးငါးပါးကြောင့်ပစ္စည်းတွေကကုန်ခန့်သွားနိုင်တယ်တဲ့ ဒါကြောင့်မို့သူ့ရဲ့ပြည်ကြီးတွေကသူသေးတဲ့အခါမှာဒီရန်မျိုးမျိုးငါးပါးတိမ့်ပြီးတော့ဝင်ပြီးတော့လွတ်သွားတဲ့အတွက်သူမသေးခင်မှာလည်းပဲပါသွားနိုင်တဲ့အတွက်ပြည်ကြီးတွေကနောက်ဆုံးတော့ကုန်ရတာပါပဲတဲ့ကိုယ့်ရဲ့မိဘတွေရှင်မျိုးတွေသာသမီတွေကိုဘာသာရေးကောင်းဆောင်တွေအတွက်တက်နေနေများလှုပ်လို့ချင်းဒီကုန်ချင်းဟာကိုယ့်အတွက်တမလွန်ဘဝမှာရိတ်ခါရနိုင်တဲ့အတွက်ကောင်းသောကုန်ချင်းနဲ့ယခုလိုရန်သူမျိုးငါးပါးဖြည့်ဆည်းလိုက်တဲ့အတွက်သူဟာကုန်သွားနိုင်တာပဲအဲ့ဒါကမစ္စရိယအာကြီးတဲ့ကိုယ့်ပစ္စည်းကိုအထိမခံရင်တဲ့တရားတရားမရှိတဲ့မျိုးတံမျိုးသမီးတွေရဲ့လက္ခဏာပဲတဲ့တရားတရားရှိတဲ့မျိုးတံမျိုးသမီးကြတော့ကိုယ့်ရဲ့ပစ္စည်းတွေကိုမိဘတွေသားသမီးတွေအတွက်တက်နိုင်နေမြစောင့်ရှောက်တဲ့စိတ်ချမ်းသာအောင်လုပ်ပေးတယ်ကိုယ့်ရဲ့ဇေကံဒီပေါ်မှာလည်းပဲမင်းမြဲတက်နိုင်နေမြပြုစုစောင့်ရှောက်တယ်နောက်ဆုံးယဟန်တာမဏိတွေလည်းပဲသာသနာ့ရဲ့လုပ်ကိုလုပ်တဲ့နေရာမှာချမ်းသာစီဖို့အတွက်ထောက်ပံ့ကြတယ်အဲ့ဒီပုဂ္ဂိုလ်ရဲ့ပစ္စည်းတွေကတော့ဇွားမျိုးညီကုန်းတွေအမိမှရှိတဲ့ရေကန်ကြီးလိုပဲတဲ့တတ္တဝါတွေသိပြီးတော့အဲ့ဒီရေကန်ကြီးကိုအကြောင်းပြုပြီးချမ်းသာကြတယ်လို့ပဲသူ့ရဲ့ပစ္စည်းကိုအကြောင်းပြုပြီးတတ္တဝါတွေချမ်းသာနိုင်တယ်မင်းမြဲဆိုပြီးတော့မြတ်စွာဘုရားကအဲ့တော့တရားတရားရှိတဲ့ပုဂ္ဂိုလ်ရဲ့ပစ္စည်းတွေဟာလူသူနီးနေတဲ့ဇွားညီကုန်းအနီးကရေကန်ကြီးနဲ့တူတဲ့အကြောင်းအင်မတန်မှနှမျိုးတွန့်တုံလုံးပြီးတော့တရားတရားမရှိတဲ့အမျိုးသားမျိုးသမီးတွေရဲ့ပစ္စည်းဥစ္စာတွေဟာတော်ကြီးတဲ့မှာရောက်နေတဲ့ရေကန်ကြီးနဲ့တူတဲ့အကြောင်းမြတ်စွာဘုရားကအဲ့ဒီကောသလမင်းကိုဟောကြားခဲ့ပါတယ်ဒါကြောင့်မို့ဒီမစ္စရိယတရားရှိလာပြီဆိုလို့ရှိရင်အင်မတန်မှကြောက်စရာကောင်းတယ်။ကိုယ်လည်းပဲစိတ်မချမ်းသာဘူး၊ပဝန်းကျင်လည်းပဲစိတ်မချမ်းသာဘူး။ဒီလိုစိတ်မချမ်းသာတဲ့အကြောင်းကိုမြတ်စွာဘုရားကဒီလင်းတင်နိုင်မြတ်စွာဘုရားကဟောကြားတော်မူခဲ့တယ်။ဒီပရမမစ္စရိဆိုတဲ့တချို့ပုဂ္ဂိုလ်တွေကအင်မတန်မှသိပြီးတော့ကက်စီးတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားလက်ထက်ကလည်းပဲရှိတာပဲ။ယခုအချိန်မှလည်းပဲအများတိုင်းရှိနေကြတယ်။ယေဇာပြာကဒါကြောင့်မို့တရားမင်းကိုဟောကြားခဲ့တယ်။တရားမင်းနဲ့ဟောဒီဣဿာသူတစ်ပါးကိုတဲ့သားသွားလို့ရှင်သူတစ်ပါးကိုမနာလိုတဲ့ဒီဣဿာတရားမစ္စရိယကိုပစ္စည်းကိုအထိမခံခြင်းနဲ့ဝန်တိုးတဲ့မစ္စရိယတဲ့ဒီတရားနှစ်ပါးကိုသာပယ်ဖြောက်လိုက်လို့ရှင်လောကကြီးကငြင်းချင်းတဲ့လောကကြီးဖြစ်မယ်တဲ့အဲ့ဒီတရားနှစ်ပါးကိုပယ်ဖြောက်ခြင်းလို့ရှင်စောစောကတရားတရားအစ်စ်ရှိတဲ့တတနာကာမောသီလဝတ္တံစတဲ့သီလသမารီပညာရှိတဲ့ယဟန်တော်တွေကိုရှိကပ်တရားနာယူတဲ့အခါမှာကိုယ်တဏ္ဍာမှာတကယ်ကိလေသာကိုငြိမ်းသွားစေတဲ့အဋ္ဌဉာဏ်တွေတိုးပွားစေတဲ့တရားတော်ကိုရွေးပြီးတော့နာယူနောက်ပြီးတော့ကိုယ့်ရဲ့ပြည်ကြီးတွေကိုလည်းပဲမစ္စရိယတရားမဖတ်ပဲနဲ့တင့်တုံမဲ့အသုံးချမဲ့နေရာတွေမှာလောကမှာဒီသေယုံတွေစာတင်ကျောင်းတွေဘုံကျောင်းတွေအားလုံးကိုဘာသာရေးတစ်ခုတည်းကိုမဆိုလိုဘူးဒီလိုနေရာဒီမစ္စရိယကိုတရားကိုပယ်ဖြောက်ပြီးတော့စွမ်းအားရှိသမျှပေးလူတဲ့ပုဂ္ဂိုလ်နည်းနည်းချင်းကိုအဓိကမထားဘဲနဲ့အကျိုးရှိမှုကိုဗရဏာထားပြီးတော့ပေးလူတဲ့ပုဂ္ဂိုလ်ဟာတရားတရားရှိတယ်။အဲဒီတရားတရားရှိလို့ရှိရင်မစ္စရိယတရားဟာပျောက်ပြီးတော့ဒီပုဂ္ဂိုလ်ဟာခုလည်းပဲချမ်းသာတယ်၊နောင်လည်းပဲချမ်းသာတယ်တဲ့။အဲဒီလိုမှမဟုတ်ဘဲနဲ့မစ္စရိယတရားဦးစီးပြီးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာခုဘဝမှာလည်းပဲဆင်းရဲပြီးတော့တမန်တော်ဘဝမှာလည်းပဲဒုက္ခရောက်တယ်ဆိုပြီးတော့မြတ်စွာဘုရားကတရားမင်းကိုဟောခဲ့ပါတယ်။အဲ့ဒီလိုဒုက္ခရောက်တဲ့အကြောင်းဘုန်းကြီးတို့စာပေတွေမှာရှိပါတယ်။ဒီမိဂိမနိကေမှာဆိုလို့ရှိရင်လည်းပဲဒီဒေါရိယတတိယီဆိုတာဒီပရမမစ္စရိတဲ့သူ့ကိုလူတွေကခေါ်ကြတာ။အင်မတန်မှကက်စီနေတဲ့တတိယီသူ့ရဲ့ဘဝကိုကြည့်လို့ရှိရင်အင်မတန်မှတန်ဝေကရရကောင်းပါတယ်။ဘလို့ရရကောင်းတော့ဆိုတော့တရားတရားလက္ခဏာမရှိဘဲနဲ့မစ္စရိယအင်မတန်မှကက်စီလွန်းတဲ့အတွက်သူ့မှာယခုဘဝလည်းပဲဒုက္ခရောက်တယ်။နောက်ဘဝလည်းပဲဒုက္ခရောက်တဲ့အကြောင်းမြတ်စွာဘုရားအဲ့ဒီမိဂိမနိကေကြတော့ခေါ်ကြခဲ့တယ်။တောရိယတတိယဆိုတာချားမဟုတ်ပါဘူးတာဝတိမြို့ရဲ့အနည်းမှာတုတိယွာဆိုတာရှိတယ်အဲ့ဒီတုတိယွာမှာသူကဘာတော့ဆိုတော့ကောသလမင်းကြီးအပိုင်စားပေးလိုက်တဲ့အတွက်အဲ့ဒီတုတိယွာကြီးကိုအုပ်ဆိုးတဲ့အတွက်သူ့ကိုတောရိယပုံတာတဲ့ကောသလမင်းကြီးရဲ့ပုရောဟိတ်ကြီးကိုသူ့မှာသားတစ်ယောက်ရှိတယ်သူ့ဘာလူလင်းနဲ့အင်မတန်မှချုံမလှပါတယ်ပေါ့ခန္ဓာကိုယ်ကပြည့်ပြည့်ပြီးတော့ချုံမလှပါတယ်သူ့ကိုသူ့ဘာလို့ခေါ်ကြတယ်အဲ့တော့တတိယရဲ့သူ့သားကိုဘယ်လိုဆုံးမှာတော့ဆိုတော့ဣန္ဒနာနံခယံဒိတဝဝံမိကာနိစအာစီတင်စယံမဒုနိစတမဟာရံပန္တိတောကရမဝတိတဲ့ဒီနေ့တော့သူသားကိုနေတိုင်းဆုံးမတယ်ပေါ့ငါသားတဲ့လောကမှာပညာရှိတဲ့ပုဂ္ဂိုလ်တွေဆိုတာဘာနဲ့တူရမလဲဆိုတော့ဒီမိမိပုဂ္ဂိုလ်ဣန္ဒနာနံခယံဒိတဝတဲ့ဘုန်းကြီးတို့အိန္ဒိယလူမျိုးတွေဒီအိန္ဒိယမှာဘာဖြစ်ကြလဲဆိုတော့သူတို့မျက်စိလေးတွေအေးအောင်လို့ဆိုပြီးတော့မျက်စင်းလေးတွေမျက်စင်းတောင်တွေတွေးတွေးပြီးတော့လိမ့်နေရှိတယ်ပေါ့ငါသားတဲ့မျက်စင်းတောင်ကိုကြည့်တယ်မျက်စင်းတောင်လေးကတနေ့တနေ့တွေးတွေးလိမ့်နေတာမှလုံးမပါရတယ်လို့ပဲတဲ့လှူတယ်ဆိုတာတကယ်တော့လူလေတွေကသမုတ်ထားတာလေလှူတယ်ဆိုတာကိုယ့်ပြည်စီကုံတာပဲငါသားတဲ့မျက်စင်းလေးကတနေ့နေနေနေတွေးလို့ရှိရင်ကြားတော့လုံးမပါပြီးတော့ကုံသွားတယ်လို့ပဲလှူတယ်ဆိုတာလည်းပဲနောက်ဆုံးတော့ကိုယ့်ရှိတဲ့ပြည်စီပေးလိုက်ရတော့ကုံတာပဲတဲ့ငါသားမလှူနဲ့တဲ့နောက်ပြီးတော့ဝံမိကန်နေတာတင်စရံနဲ့တောင်ပေါ်ကြီးတွေကြည့်တယ်တောင်ပေါ်ကြီးတွေအချားလေးတွေတနေ့နေနေနေစုတဲ့အခါမှာကြားတော့တောင်ပေါ်ကြီးဖြစ်တယ်လို့ပဲတဲ့ လောကမှာသိပညာရှိလို့ရှိရင်ပစ္စည်းဆိုတာငါးပြားရရင်ငါးပြားစုတယ်၁၀ပြားရရင်၁၀ပါးစုတယ်ဘယ်တော့မှမကုန်သေးနဲ့တဲ့အဲ့ဒီလိုစုလို့ရှိရင်ဒီချက်ပုံကြီးဖြစ်လာတယ်လို့ပဲတနေ့တော့တထင်းဆိုတာဖြစ်လာရတာပဲနောက်ပြီးတော့ဘာဆက်ပြောတော့ဆိုတော့မဒုနင်္စတမဟာရဏနဲ့ပြားပုံလေးတွေဟာတနေ့တနေ့စုပါများတော့ကြားတော့ပြားပုံကြီးဖြစ်ပြီးတော့ပြားကြီးတွေများလာတယ်လို့ပဲတဲ့ငါသားတဲ့လူတယ်ဆိုတာတကယ်တော့ကုန်တာပဲတဲ့အဲ့တော့တနေ့တနေ့နည်းနည်းနည်းနည်းစုတယ်ငါးပြားစဲပါစုပါများလို့ရှိရင်တထည့်ဖြစ်နိုင်တာပဲဘယ်တော့မှမလူနဲ့စုပြီးတော့အဲ့ဒီတထည့်ရဲ့ဩဝါဒပေးတယ်တော့ပစ္စည်းကသူကဘလောက်ချမ်းသာတာတုန်းဆိုတော့ဂရေပေါင်း88ခန့်ချမ်းသာတယ်ဒါပေမဲ့လူငါးပြားမှမလူမြတ်စွာဘုရားတာဝတိမှာနေပြီမဲ့လို့သူ့အိမ်နဲ့တာဝတိမြတ်စွာဘုရားနေတဲ့ဒေတဝန်ကျောင်းဟာနီးနီးလေးပဲဒါပေမဲ့မြတ်စွာဘုရားကိုဒီဆံပြုံလေးပြုတ်ပြီးတော့တစောမှမလောင်ဘူးဆွန်လည်းပဲတစောမှမလောင်ဘူးတဲ့နေတိုင်းသူ့သားကိုခေါ်ခေါ်ပြီးတော့နားချတာမလူဘူးအတွက်ပစ္စည်းကို၅ပြား၁၀ပြားစပြီးတော့တစ်နှစ်တကျစုဖို့အတွက်နေတိုင်းပေါ်ပြောတာပဲတနေ့တော့သေသွားတယ်ပေါ့ပစ္စည်းတွေတရားတစ်ပြင်ရောမတရားတစ်ပြင်ရောရှားတော့သူကပုရောဟိတ်ဆိုတော့ຢာဓုနဲ့နဲ့ရှိတော့ပြည်သူတွေကပစ္စည်းတွေလည်းပဲမတရားနည်းနဲ့ရှားပုံရပါတယ်တနေ့တော့သေသွားတော့ဘာဖြစ်တော့ဆိုတော့သူ့သားရဲ့အိမ်မှာသူ့ဘလူတွေရဲ့အိမ်မှာခွေးသွားပြီးတော့ဖြစ်ရှာတယ်အဲ့တော့သူ့ဘလူတွေရဲ့လည်းသူ့ဖေရဖြစ်လာတဲ့ခွေးဆိုတော့အင်မတန်မှချစ်တယ်ပေါ့ချစ်တော့ဘာလို့လဲဆိုတော့သူ့သားတဲ့ခမင်းကိုကြွေးတယ်ရှိကြည်စက်ကြောင့်ပေါ့နောက်ဆုံးအဲ့တဲ့ခါမှလည်းပဲအင်မတန်မှကောင်းပြီဆိုတဲ့ဖိုးခဲကတိပါတွေခင်းထားတဲ့အဲ့ရပေါ်မှာသိတ်တယ်ပေါ့အဲ့တော့မြတ်စွာဘုရားတနေ့တော့ကြွတတ်ကြတဲ့တတ္တဝါတွေလမ်းကြည့်လိုက်တဲ့အခါမှာသူ့ဘလူလင်ဖရာတရားတန်ခါဖြစ်ကမဲ့အရေးဗုဒ္ဓဘာသာဖြစ်မဲ့အရေးကိုမြင်တော်မူတော့မြတ်စွာဘုရားကအဲ့ဒီအရေးကြောင့်မို့တနေ့တော့တုရိယာကိုကြွတယ်ပေါ့မြတ်စွာဘုရားကြွတယ်ဆိုရင်ပဲသူ့ဘလူလင်ရတယ်ပဲကိစ္စလေးတစ်ခုရှိတော့အပြင်ထွက်သွားတော့အိမ်မှာမရှိဘူးမရှိတော့မြတ်စွာဘုရားကအဲ့ဒီသူ့ဘလူလင်အိမ်တကားကိုသွားပြီးတော့ဆွန့်ရက်တယ်ပေါ့ဆွန့်ရက်တော့ကြတော့အဲ့ဒီသောသောကတုရိယာကဖြစ်လာတဲ့ခွေးရဲ့ဘာလို့တော့ဆိုတော့မြတ်စွာဘုရားကလည်းမြင်ရောသွားပြီးတော့မြတ်စွာဘုရားနဲ့ကပ်ပြီးတော့တဝုန်းနဲ့ခေါင်းတော့လာတယ်အဲ့တော့မြတ်စွာဘုရားကအေကံတရားလည်းပဲကြည်နေကြတယ်ဗုဒ္ဓဘာသာဖြစ်ပြီးမြဲသူတို့ရဲ့အရှင်တခင်ဗုဒ္ဓဘာသာမဖြစ်သေးတော့ဆုံးလည်းပဲမလောင်ရဲဘူးတော့ကြဆုံးယူလောင်လိုက်လို့ရှိရင်သူ့ဘလူတွေရဲ့ပြည့်တန်တွေပေးပြီးတော့လုံလိုက်လို့ရှိရင်လည်းသူတို့ကခံရမှာဆိုတော့အဲ့တော့ဝိုင်းပြီးတော့ကြည်နေကြတော့မြတ်စွာဘုရားကခွေးလေးကိုဗာမိတ်တော့ဘူးဆိုတော့တောရီယာတဲ့တဲ့ဟိုးတော့ကလည်းပဲငါဘုရားကိုဘောခေါ်တယ်မှာဘောခေါ်တယ်မှာဆိုပြီးတော့မယူမသိနဲ့ဘောဘောဆိုပြီးတော့မယူမသိတွန်းမိုးပြီးတော့ပြောဆိုခဲ့တဲ့အတွက်မလူမတမ်းမပေးကမ်းတဲ့အတွက်ယခုဖိုးဖြစ်နေရပြီတဲ့ယခုလည်းပဲငါဘုရားကိုလာပြီးတော့တဟိုးနဲ့ဟောင်းနေပြီတဲ့တင်ငါဘုရားကိုဆိုတာအဲ့ဒီလိုရံမျိုးကြီးနဲ့ဟောင်းနေရင်တော့တင်ဟာသေလို့ရှိရင်တော့အဝိဇ္ဇာရဲ့ကြတော့မှာပဲဆိုမြတ်စွာဘုရားကခွေးလေးကိုမိန့်တော်မူလိုက်တယ်ခွေးလေးကလည်းပဲမြတ်စွာဘုရားနဲ့ဟုတ်ဘွားရရမတည့်တယ်ဆိုတော့မြတ်စွာဘုရားပြောစကားကိုနားလည်သွားတော့"ဩငါအကြောင်းကိုရဟန်းဂေါတမကြီးသိပါဗောလား"ဆိုပြီးတော့ဝန်းနေပန်းနေနဲ့ခွေးလေးကခေါင်းလေးကုတ်ပြီးတော့အမိလေးကုတ်ပြီးတော့ဖိုးခနောက်ကြားထဲကသွားပြီးတော့ပြာပုံမှာသွားပြီးတော့အိတ်နေတော့လာတယ်။သိမချမ်းမသာဖြစ်သွားတယ်။အဲ့တော့သူ့ဘလူလင်ကပြန်လာတဲ့အခါကျတော့အစီကံလေးကိုမေးတယ်"ငါဖိုးကိုဘယ်သူပြာပုံနဲ့ချထားတာလဲ"ဆိုတော့အစီကံလေးကလည်းပဲကြောက်ကြောက်ရွံ့ရွံ့နဲ့"အရှင်သာ"တဲ့စိုးစိုးကမြတ်စွာဘုရားကြွလာပါတယ်မြတ်စွာဘုရားကိုခွေးလေးဟောင်းတော့မြတ်စွာဘုရားကဒီလိုပဲသင်ဟာလူဖြစ်တုန်းကလည်းပဲငါဘုရားကိုမယုံမသိပြောဆိုခဲ့တယ်။ခုခွေးဖြစ်တော့လည်းပဲငါဘုရားကိုဟောင်းမြင်ပြီတဲ့သင်ငရဲ့ကြတော့ဝိဇင်ငရဲ့ကြတော့မှာပဲလို့မိန့်တော်မူတော့ခွေးလေးကအမိလေးကိုပြီးတော့ခေါင်းလေးငိုက်ဆိုင်ငိုက်ဆိုင်နဲ့ဟောဒီဖိုးခနောက်ကြားတဲ့ကပြာပုံထဲမှာလာပြီးတော့ဝတ်နေပါတယ်ရှင်သာတဲ့ကျွန်တော်လည်းပဲစူးစမ်းပြီးတော့အဲ့ရပုံမှာတင်ပါတယ်ဒါပေမဲ့ခွေးလေးဟာဒီလိုပဲနေပါတယ်တင်လို့မရတော့ပါဘူးဆိုတော့သူ့ဘလူလင်တိတ်ပြီးတော့စိတ်တူသွားတယ်။ငါတို့ရဲ့အဖေဟာပုံနာမျိုးပုံနာမျိုးဆိုတာပုံနာချင်းနေချင်းလို့ရှိရင်ဗြဟ္မပီဖြစ်ရတာထုံးစံရှိပါလေ။ငါ့အဖေကိုခွေးလို့ပြောသွားတယ်။ဒီရန်ကောဓမအခြေမင်းမရှိပဲနဲ့ပြောတယ်။အဲ့တော့သူ့ကိုငါမုတ္တဝါဒနဲ့သွတ်ဆွဲမှပဲဆိုပြီးတော့စိတ်တူပြီးတော့မြတ်စွာဘုရားတရင်တုံးနဲ့တာဝတိကိုနောက်ကလိုက်သွားတော့တယ်။အဲ့တော့တာဝတိမျိုးရောက်တဲ့အခါကျတော့ဒေတဝန်သွားဒေတဝန်ရောက်တဲ့အခါကျတော့မြတ်စွာဘုရားကိုမေးတယ်ပေါ့။ရှင်ကောဓမာတဲ့ရှင်ဘုရားတပည့်တော်ရင်ကြွားပြီးတော့တပည့်တော်ရဲ့အဖေကိုခွေးလို့ပြောသွားတာဟုတ်ပါသလားပုံနာတဲ့ဟုတ်တယ်အရှင်ဘုရားဘာများထောက်ထားတာရကရှိပါတယ်ဆိုတော့လူလင်းတဲ့တင့်ရဲ့အဖေတင့်ကိုမပြောဘဲနဲ့တင်းကြီးသွားတဲ့ပစ္စည်းတွေများမရှိဘူးလားတဲ့ရှိတယ်ရှင်ကောဓမာတဲ့ဘာတွေလို့ဆိုတော့အင်မတန်မှတန်ဖိုးကြီးမားတဲ့အဖိုးတသိန်းထိုက်တန်တဲ့ရွှေပန်းပွင့်ကြီးတစ်ခုတဲ့အဖိုးတသိန်းထိုက်တန်တဲ့ဒီရွှေချေနှင်းလို့ခေါ်တဲ့ရွှေဖနက်ကတည်ရန်နဲ့နောက်ပြီးတော့တသိန်းပြန်နဲ့ရွှေခွက်ကြီးရဲ့တလုံးနဲ့နောက်ပြီးတော့ငွေသားတွေကတသိန်းနဲ့အဲ့ဒီလေးမျိုးကိုကျွန်ုပ်ကိုပြောမသွားဘူးတဲ့ဘယ်မှာမြုပ်သွားမှလဲမသိဘူးတဲ့ကျွန်ုပ်အဲ့ဒီလေးမျိုးကိုတော့အမွေမရလိုက်ဘူးတဲ့အဲ့တော့မြတ်စွာဘုရားကပုံနာတဲ့ဒီလူလင်းနဲ့တင့်ရဲ့ ခွေးကလေးကိုကောင်းမေးဆိုတဲ့နုကနာတွေတွေးတယ်။ကျွေးပြီးတော့အင်မတန်မှကောင်းမြတ်တဲ့အိယာပေါ်မှာတိတ်လိုက်တယ်။တိတ်ပြီးတော့အိမပြော့တဲ့ဘဝအချိန်ရောက်လို့ရှိရင်နာနာလေးကပ်ပြီးတော့မေးတယ်။အဲ့တော့တင်းရဲ့ပစ္စည်းတွေဘယ်ထားတော့ဆိုတာအဲ့ဒီခွေးလေးရဲ့ပြောပြလိုက်တယ်။တကယ်လို့ခွေးလေးပြောပြရင်တော့တင်းရဲ့ယုံမှလားဆိုတော့ဒီလူလင်သူ့ဘလူလင်ကျန်းတယ်။တစေတေသံပဏိတတိတကယ်လို့ညာဒီရန်ကုန်မှာပြောတာမှန်ကဲလို့ရှိရင်ဒဏ္ဍလစ္စာမီတဲ့ငါရွှေငွေတွေရတော့မှာပဲတဲ့ဒီပျောက်သွားတဲ့လေးသိန်းခုတန်ဖိုးရှိတဲ့ပစ္စည်းတွေရမှာပဲတဲ့တကယ်လို့လောစီတဲ့တကယ်လို့ရန်ကုန်မှာပြောတာမမှန်ဘူးဆိုလို့ရှိရင်လည်းပဲတမဏံကောဓမံမူတာဝါရဏနေကနေတာမီတဲ့ဒီရန်ကုန်မှာကငါမူတာစကားနဲ့ဆွတ်ဆွဲပြစ်လိုက်မယ်ဆိုပြီးတော့သူ့ရဲ့စိတ်ထဲမှာပျော်သွားတာပဲအဲ့တော့ဒီနေရာမှာကောက်ချက်ချကြည့်နော်ဒီကိုရဲ့ဖေးဖြစ်မှာ ਉਹ လည်းပဲသူကထဲ့မတွက်တော့ဘာဖြစ်လို့တုံးဆိုတော့အင်မတန်မှမစ္စရိယကိုပစ္စည်းကိုသူများနဲ့ဆက်ဆံမှာကြောက်တဲ့အတွက်အင်မတန်မှနှမျောတဲ့အတွက်သူများပစ္စည်းကိုလိုတာလိုချင်တာကိုပစ္စည်းကိုတော့အထီးမခံခြင်းဘူးအဲ့တော့ကိုဖေးခွေးဖြစ်တာလည်းပဲသူကနောက်ပိုင်းတော့သိအရေးကြီးပုံမပေါက်တော့ပါဘူးပစ္စည်းပဲလိုချင်တာအဲ့တော့စားရဲကတော့ဒီနေရာမှာတုတ်တော့တယ်ကခွေးချစ်လည်းပဲငါပစ္စည်းရမှာပဲတကယ်လို့ခွေးမဟုတ်ဘူးဆိုလည်းရဟန်းကုန်းမောင်ကမူသားစကားနဲ့နှိတ်ခွေရမှာပဲဆိုစိတ်ထဲမှာတိတ်ပြီးတော့ပျော်သွားတာပဲပျော်ပြီးတော့ဘာလုပ်တော့ဆိုတော့သူဟာအိမ်ပြန်သွားပြီးတော့ခွေးကိုနှုတ်ကနာတွေကျွေးဖို့ချက်ပြီးတော့ကျွေးပြီးတော့အိယာလေးထဲမှာတိတ်ပြီးတော့မပြိအိမ်မပြော့တဲ့လိုရောက်တဲ့အချိန်ကျတော့သူကခွေးလေးနဲ့နေကပ်ပြီးတော့နေတယ်ဖခင်ပေါ့လေဖခင်ကျွန်ုပ်ကိုမပြောဘဲနဲ့ထားတဲ့ပစ္စည်းတွေကဘယ်နဲ့မှလဲလို့မျိုးတော့ခွေးလေးကအဲ့ဒီအချိန်မှာအော်ငါသားလည်းပဲငါခွေးဖြစ်တာသိသွားပြီကိုဆိုပြီးတော့မျက်ရည်လေးတွေပေါက်ပေါက်ပေါက်ပေါက်ကျလာပြီးတော့အိယာဘောကချင်းချင်းပြီးတော့သွားပြီးတော့ဥစ္စာမြုပ်ထားတဲ့နေရာကိုခြေလေးနဲ့တူပြအဲ့ဒီမှာသူ့ဘက်လို့ရင်တူလိုက်တဲ့အခါမှာပစ္စည်းလေးမျိုးပြန်တွေ့သွားတယ်ပေါ့ပစ္စည်းလေးမျိုးတွေ့တဲ့အခါမှာသူ့ဘက်လို့ရင်အော်ရဟန်းကိုရမဘဝတွေပြောင်းပြီးတော့ဘဝတွေနဲ့ဖုံးလွှမ်းထားတဲ့အာရီတော်မှရှင်းရှင်းလင်းလင်းသိနိုင်နေတာအဲ့တော့တပ်ပင်မျိုးအားလုံးကိုသိတယ်ဆိုတာမှန်ပါပဲဆိုပြီးတော့မြတ်စွာဘုရားဘုံမှာကြီးညိုတဲ့စိတ်တွေပေါက်ပြီးတော့အဲမြတ်စွာဘုရားကံသွားပြီးတော့ပြဿနာတွေမေးတော့သူ့ဘာတုတ်တန်ဆိုတာဒီသုလကံမဝိပင်ကတုတ်တန်ပေါ့ဒီပြဿနာ14ချက်ကိုမြတ်စွာဘုရားကပြဿနာ14ချက်ဖြေပြီးတဲ့အခါမှာတရဏဂုံသုံးပါးယူပြီးတော့ဗုဒ္ဓဘာသာဖြစ်သွားပါတယ်အဲ့တော့ဒီဇလန်းကိုကောက်ချက်ချကြည့်လို့ရှိရင်ဒီတောရိယတတိယပိဿုပံဘုရားမှာသူ့ပစ္စည်းကိုသိပြီးတော့နှမျောတဲ့အတွက်သူ့သားကိုမလူဖို့ဆုံးမတယ်ဆုံးမတဲ့ကံမှာလည်းဥပမာရရဲ့မျက်စင်းတွေကိုကြည့်၊ခြားပုံတွေကိုကြည့်၊ကြားပုံတွေကိုကြည့်ပြီးတော့ကြားလို့စုပြီးတော့ဒီခြားပုံတွေကိုစုရမယ်။မျက်စင်းတွေကိုမကုံအောင်ကြိုးစားရမယ်ဆိုပြီးတော့ဩဝါဒတွေပေးပြီးတော့မြတ်စွာဘုရားပေါ်မှာမလူတရားကိုလည်းပဲမနာတရားတရားရှိတဲ့လက္ခဏာတွေတစ်ချက်မှမရှိဘဲနဲ့နောက်ဆုံးပရမမစ္စရိသိပြီးတော့နှမျောလုံးတဲ့အတွက်ပစ္စုပန်ဘဝမှာလည်းစိတ်မချမ်းသာဘူး။တမလုံးရောက်တော့လည်းပဲခွေးဖြစ်ခွေးဘဝနေသေးတဲ့ကံမှာလည်းဝီစီငရဲ့ရောက်ရရှာတယ်တဲ့ဒါမြတ်စွာဘုရားကဒီမစ္စရိယတိတ်ပြီးတော့နှမျောလုံးတဲ့ပုံကိုယ်ကယခုဘုရားမှာလည်းပဲစိတ်မချမ်းသာဘူးတမလုံးရောက်လို့ရှိရင်တော့ဝေးရောဆိုတာဒါပေါ်လွင်သွားပါတယ်ဒါကြောင့်မို့တရားမင်းကိုမြတ်စွာဘုရားကတရားမင်းနဲ့ပစ္စုပန်ဘဝလောကကြီးမှာချမ်းသာခြင်းလို့ရှိရင်တာယာတဲ့လောကကြီးကိုတည်ဆောက်ခြင်းလို့ရှိရင်ကိုယ်တန်တယ်မှာရှိတဲ့အိတ်တာမနာလိုတတ်တဲ့တရားနဲ့မစ္စရိယဝန်တိုတတ်တဲ့တရားကိုဖျောက်ပြီးတော့တရားတရားနဲ့ပြည့်စုံအောင်လုပ်တယ်အဲ့ဒီတရားတရားပြည့်စုံပြီဆိုလို့ရှိရင်မစ္စတရားတွေကင်းပြောက်ပြီးတော့တရားတရားအစ်စ်နဲ့ရှိလို့ရှိရင်အဲ့ဒီပုဂ္ဂိုလ်မှာယခုဘဝမှာလည်းပဲသိချမ်းသာပြီးတော့တရားတရားနဲ့ပြည့်စုံတဲ့အတွက်ယဟန်သာမေတ္တိကိုင်နဲ့ကုသပါရမီတွေဖြစ်ပြီးတော့နောက်ဆုံးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါတယ်ဆိုတာမြတ်စွာဘုရားကဟောကြားပါတယ်။ဒါကြောင့်မို့ယခုတရားကိုဘုန်းကြီးကလည်းပဲတဆင့်ပစ္စုပ္ပန်လည်းငင်းချမ်းသာကြီးဆိုတာဘာလို့ရမလဲဆိုတော့အိတ္တမစ္စရိယကိုဖျောက်ပြီးတော့သူတပြင်းမစ္စရိယကိုဖျောက်ပြီးတော့တရားတရားကိုရှည်တန်းတင်ပြီးတော့ကြိုးစားလို့ရှိရင်ကုသိုလ်တရားတွေရပါတယ်ပါရမီတွေဖြစ်ပါတယ်ဒီပါရမီတွေဖြစ်လို့ရှိရင်မိမိရဲ့အတွက်ပါရမီတွေဖြစ်ပြီးတော့နိဗ္ဗာန်ထိမျက်မှောက်ပြုနိုင်ပါတယ်ဒါကြောင့်မို့ယနေ့ရွှေရမင်းမိသားစုလည်းပဲပိဿုပံဘဝတမဏလောကမှာတကယ်ပဲသိချမ်းသာကိုချမ်းသာနဲ့နေခြင်းနဲ့ဆိုလို့ရှိရင်ဒီအိတ်တာမနာလိုတဲ့တရားတွေမစ္စရိယဝန်တူတဲ့တရားတွေကိုဖျောက်ပြီးတော့ဆောစောဘုန်းကြီးဟောခဲ့တဲ့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတရားရဲ့လက္ခဏာသီလတမာရီပညာရှိတဲ့ယဟန်သာမေတ္တိကိုရှိကပ်နောက်ပြီးတော့တရားနာတဲ့ခါမှလည်းကိုယ်တန်တယ်မှာအဋ္ဌဉဏ်တွေတိုးပွားပြီးတော့စိတ်ကောင်းစိတ်ညက်တွေတိုးပွားလာတဲ့တဲ့တရားတော်တွေကိုနားယူကိုယ်ပြင်မှာပစ္စည်းဥစ္စာတွေရှိလာလို့ချင်းမစ္စရိယကိုဖျောက်ပြီးတော့လူမှုရေးလောကရေးသာသနာရေးမှာစွန့်အားရှိသမျှငါဟာလူသူနဲ့နီးနေတဲ့မျိုးရွာနီးကရေကန်ကြီးတို့ကျင့်ပြီးတော့လူသားတွေချမ်းသာအောင်ကြိုးစားမယ်ဆိုတဲ့စိတ်နဲ့ကြိုးစားလို့ချင်းတရားတရားနဲ့ပြည့်စုံပြီးတော့မတ်ဖို့နိဗ္ဗာန်ချီရနိုင်မှာတဲ့ပါရမီတွေဖြစ်ပြီးတော့ဒါကြောင့်မို့အဲ့ဒီလိုအိတ်တာမစ္စရိယတရားကိုပယ်ဖျောက်ပြီးတော့တရားတရားတွေတိုးပွားနိုင်ပါစေအဲ့ဒီတရားတရားတွေတိုးပွားပြီးတော့ပါရမီလုပ်ငန်းတွေများကိုတနေ့တဲ့တနေ့ကြိုးစားပြီးဆင်းရဲခက်တဲ့ချုပ်ငင်းရာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်သောမျိုးကောင်းသားမျိုးကောင်းသမီးများဖြစ်နိုင်ကြပါစေကုန်သတည်း ဒါကြောင့်မို့မြတ်စွာဘုရားဟောကြားခဲ့တဲ့အဲဒီမစ္စရိယတရားဖြောက်ပြီးတော့တရားတရားကိုလည်းခုခုပြန်ပြီးတော့သိကြည့်တရားတရားအစ်စ်မြတ်စွာဘုရားကရှိကျင်လို့ရှိရင်လက္ခဏာ၃ပါးနဲ့ပြည့်စုံရတယ်အဲဒီလက္ခဏာ၃ပါးနဲ့ပြည့်စုံအောင်ကြိုးစားပြီးတော့ယခုကဲ့သို့ကုသပါရမီတွေကိုအမြဲတမ်းလုံမှုရေးတွေရောသာသနာရေးတွေရောကြိုးစားပြီးတော့ပြုပါအဲဒီပြုတိုင်းပြုတိုင်းလည်းပဲတပည့်တော်တို့ဒီလိုပြုတဲ့ကုသိုလ်အတွက်ချင်းရဲ့ခတ်တိန်ချုံရင်းရဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြစီလို့ဝိဝတ္တနေတိတာဖြစ်အောင်ပြုပြီးတော့ရေစက်ချနိုင်ရမယ်ကဲအားလုံးပဲမိမိတို့ရဲ့ကုသိုလ်တွေကိုတတ္တဝါတွေအများတန်းပေးဖို့ရည်စက်ချကြတော့အားလုံးလိုက်ဆိုကြနော်